Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရန်2024ခုနှစ်မေလ2ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်လိုင်းဒိုမီတာ24 50 51လိုင်းလမီတာ190အတူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
ရသားတွေကိုအကောက်အွယ်ပေးနိုင်မယ့်အစီအမံမပါဘဲရာဖာမြို့ကိုအစ္စရေးစစ်စင်တာမြို့ကိုအမေရိကန်ပြောင်စုအနေနဲ့လက်ခံမှာမဟုတ်ဘူးလို့ငွေကြေးဥကြီးဘလင်ကန်ကပြောပါတယ်။အမေရိကန်အောက်လွှတ်တော်ကမိုက်ဂျွန်ဆန်ကိုဖယ်ရှားဖို့အောက်လွှတ်တော်မှာရှေ့သတင်းပတ်ထဲမဲခွဲဆုံးဖြတ်ဖွယ်ရှိနေတယ်။ရခိုင်မြောက်ပိုင်းမှာအမိုးစကားတွေနဲ့သတင်းမှားတွေပြန့်နှံ့လာနေတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂအတွင်းမှူးချုပ်ယုံပြောခွင့်ရသူကပြောပါတယ်။
ကျင်းတွင်းမြို့ကိုထိ ंछ ုပ်လိုက်ပြီလို့ချင်းကာကွယ်ရေးမဟာမိတ်အဖွဲ့တွေကပြောဆိုလိုက်တဲ့အကြောင်းမဲဆောက်မှာကျင်းပတဲ့မေဒီနီအခမ်းအနားဂါဇာစစ်ပွဲဆန့်ကျင်ရေးဆန္ဒပြပွဲအမေရိကန်သမ္မတရွေးကောက်ပွဲမှာလူငယ်တွေရဲ့သဘောထားယူကရိန်းစစ်ပွဲအတွင်းရုရှားတွေတည်ဆုံမှုစစ်တမ်းဇင်ဘာဘွေကမြေစာပုံအသွင်ပြောင်းငြောင်းချီစွန့်အင်သုံးဖျက်စစ်စေယုံစားတဲ့သတင်းဆောင်မတွေကိုဒီမိနစ်ခင်မှနားဆင်ချရပါမယ်ရှင်အေဒီတာနဲ့ဆွေးနွေးကန်ဂျန်စီဒီပတ်အတွင်းအားစားအစီအစဉ်တို့ကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အခုတော့ကိုငိမ့်ချန်အေးကသတင်းတွေတင်ပြပေးပါမယ်ရှင
်ဂါဇာတောင်ပိုင်းကရာဖာမြို့ကိုအရက်သားတွေထိခိုက်မှုမရှိစေတဲ့အစီအမံတွေမပါဘဲအစ္စရေးကဝင်တိုက်တာမျိုးအမေရိကန်တွေနဲ့လက်ခံမှာမဟုတ်ဘူးလို့အစ္စရေးကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်တုံးတွေမှာပြောပါတယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတရာဟုနဲ့ဗိုလ်တုံးတွေကဂျေရုဆလင်မှာတွေ့ဆုံပြီးနောက်အက်စ်တော့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအရက်သားတွေမထိခိုက်ဖို့ထိရောက်တဲ့အစီအမံတွေကိုမတွေ့ရဘူးလို့လည်းပြောပါတယ်အမေရိကန်ရဲ့အကဲဖြတ်ချက်အရရာဖာမှာကြီးမားတဲ့စစ်စင်ရေးတွေမလုပ်ဖဲနဲ့ဟားမတ်စ်တွေရဲ့စိန်ခေါ်မှုကိုကင်တွယ်ဖြေရှင်းနိုင်မဲ့ပုံမကောင်းမွန်တဲ့တခြားနိုင်ငံတွေရဲ့ရှိနေသေးတယ်လို့လည်းဆိုပါတယ်အမေရိကန်နိုင်ငံသားဝင်ကြီးအစ္စရေးကိုရောက်နေတော့မှပဲအီဂျစ်နိုင်ငံမြို့တော်ကိုင်ရိုမှာဟားမတ်စ်နဲ့အစ္စရေးကြားဂါဇာမှာအပြစ်ရနိုင်ရေးအသေးစိတ်အချက်လက်တွေကိုခက်ခက်ခဲခဲညှိနှိုင်းဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်နေရတာပါဟားမတ်စ်တွေနဲ့သဘောတူညီချက်ရယူမလားဆိုတာဆုံးဖြတ်မှာဖြစ်ပြီးဂါဇာကမ်းမြောင်ဒေသကပြည်သူတွေအတွက်အလေးထားစဉ်းစားဖို့လိုကြောင်းနဲ့ကြံ့ကြာနေဖို့အချိန်မရှိတော့ဘူးအပေးယူလုပ်ပြီးသဘောတူညီချက်ကိုရယူတင်တယ်လို့အစ္စရေးကသတင်းစာရှင်းလင်းပွဲမှာဝန်ကြီးပလင်ကန်ကတိုက်တွန်းသွားပါတယ်ခင်ဗျာတရုတ်ကုမ္ပဏီ20ကျော်ပါဝင်ယူကရိန်းစစ်ပွဲအတွင်းရုရှားနဲ့ဆက်ဆက်နေသူတွေကိုပြစ်မှတ်ထားတဲ့အရေးယူမှု300နီးပါးကိုအမေရိကန်ကဗိုလ်တုံးနှိပ်မှာကြီးညာလိုက်ပါတယ်အမေရိကန်ဗဏ္ဍာရေးဌာနကအရေးယူမှု200နီးပါးလွှတ်ဆောင်ခဲ့ပြီးနိုင်ငံခြားရေးဌာနက80ကျော်လုပ်ခဲ့တာပါဒီထဲမှာတရုတ်နဲ့ဟောင်ကောင်အခြေစိုက်ကုမ္ပဏီ20ပါဝင်နေပါတယ်ရုရှားနိုင်ငံကကုမ္ပဏီတစ်ခုကိုအဝေးထင်း drone ဆက်ဆက်ပစ္စည်းပန်ကာအင်ဂျင်နဲ့အယုံငံခရီးရာတွေတင်ပို့ပေးနေတဲ့တရုတ်အခြေစိုက် Treasury ကုမ္ပဏီနဲ့အရေးယူခံခဲ့ရပါတယ်။ဒါ့အပြင်အရေးကြီးပစ္စည်းအစိတ်ပိုင်းတွေအပါအဝင်အမေရိကန်ကပိတ်ဆို့အရေးယူထားတဲ့ရုရှားစစ်ပတ်ဆိုင်ရာစက်မှုလုပ်ငန်းတွေကိုပံ့ပိုးကူညီနေတယ်လို့စွပ်စွဲခံထားတဲ့နောက်ထပ်တရုတ်နိုင်ငံအခြေစိုက်ကုမ္ပဏီ၄ခုလည်းပါပါတယ်။မကြာသေးမီကအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ရဲ့တရုတ်ခီးစဉ်အတွင်းမှာရုရှားစစ်တပ်အတွက်တရုတ်ကုမ္ပဏီတွေကပံ့ပိုးပေးနေတာတွေကိုအချိန်ချင်းသတိပေးခဲ့ပြီးမှအခုလိုအရေးယူခဲ့တာပါ။အမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်ထက်မှာတော့အဇာဘိုင်ဂျန်၊ဘယ်လ်ဂျီယံ၊တရုတ်၊ရုရှား၊တူရကီ၊အရစဝါမြောက်ပြည်တော်စုနဲ့ဆလိုဗက်ကီးယားနိုင်ငံတွေကလုပ်ငန်းတွေဟာရုရှားအတွက်ပြည်ပကနေတင်သွင်းမှုအရေးတကြီးလိုနေတဲ့နည်းပညာနဲ့စက်ခရီးယာတွေကိုရယူနိုင်မှုကူညီပေးခဲ့တယ်လို့ထုတ်ပြန်ချက်ထက်မှာစွပ်စွဲထားပါတယ်ခင်ဗျာ။အမေရိကန်ပြည်တော်စုရဲ့ထိပ်တန်းခေါင်းဆောင်ယာရီတစ်ခုဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနေရာကနေမိုက်ဂျွန်ဆန်ကိုဖယ်ရှားဖို့ရှေ့သတင်းပထမမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။လေယာဇွန် Republican အမတ် Marjorie Taylor Greene ကမိုက်ဂျွန်ဆန်ကိုယာရုကနေဖြုတ်ချဖို့အစိုးတင်မှာဖြစ်ကြောင်းဗိုလ်တုံးတွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ American ကိုပြန်လည်ကြီးကျယ်ခန်းနာစေဖို့ Make America Great Again MAGA ဆိုပြီးလှုပ်ခဲတဲ့လှုပ်ရှားမှုကိုမိုက်ဂျွန်ဆန်ကသစ္စာဖောက်ခဲ့ကြောင်း Greene ကပြောပြီးယာရုကနှုတ်ထွက်ပေးဖို့ဂျွန်ဆန်ကိုတောင်းဆိုခဲ့တာပါ။ယာရုကမထုတ်ထွက်ရင်ဂျွန်ဆန်ကိုဖယ်ရှားဖို့မဲခွဲဆုံးဖြတ်ဖို့တောင်းဆိုမယ်လို့ဆိုပါတယ်။ဆိုရအသုံးစရမငွေခွင့်ပြုပေးခဲ့တာကိုဝင်ဖျက်ချခွင့်နဲ့လိန်ပြောင်းထားသူတွေကိုစောင့်ရှောက်ပေးမှုအပါအဝင်ဒီမိုကရက်တစ်အမတ်တွေရဲ့ဦးစားပေးကဏ္ဍတွေကိုမိုက်ဂျွန်ဆန်ကခွင့်ပြုပေးနေတယ်လို့ Grant ကစွပ်စွဲထားပါတယ်။အောက်လွှတ်တော်မှာပြင်ပဒီမိုကရက်တစ်ခေါင်းဆောင်ပိုင်းကမိုက်ဂျွန်ဆန်ကိုယာရုကမစင်ပေးရအောင်ကာဝယ်ပေးမယ်လို့ထုတ်ပြောထားလို့ဒီအဆိုအောင်မြင်မလားဆိုတော့မသေးကြသေးပါဘူး။ဒီဆိုဟာ Republican ညီလာခံအတွက်မှားယွင်းတယ်လို့အဖွဲ့အစည်းကြီးတစ်ခုလုံးအတွက်နဲ့တိုင်းပြည်အတွက်လည်းမှားယွင်းချက်လို့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဆန်ရဲ့ဗိုလ်တုံးတွေကထုတ်ပြန်ချက်ထဲမှာတော့တုံ့ပြန်ထားပါတယ်ခင်ဗျာ
။ VOA America
န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကြတာပရိနေမနက် VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာထူးဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်ပြီးသတင်းမှားတွေမဟုတ်မှန်မှန်မှန်လုတ်ကြံသတင်းတွေနဲ့အမုန်းစကားတွေပြန့်နှံ့နေတဲ့ဆိုပြီးမြန်မာကုလသမဂ္ဂရုံးကမြေပြင်သတင်းအချက်အလက်တွေတင်ပြထားကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဗန်ဒူဂျာရစ်ကဗုဒ္ဓဦးနေ့ကပြောပါတယ်
Addressing the root causes of systematic discrimination and impunity in Rakhine State will be essential in establishing a sustainable
လက်ရှိရင်ဆိုင်နေရတဲ့အချက်တွေကလွတ်မြောက်ရေးရေရှည်တည်တံ့တဲ့လမ်းကြောင်းကိုဖော်ဆောင်မှာစနစ်တကျခွဲခြားမှုတွေရခိုင်ပြည်နယ်ထဲမှာအပြစ်ပေးအရေးယူခံရမှုကင်းလွတ်နေတဲ့ဖြစ်စဉ်တွေကိုဖြေရှင်းနိုင်မှုကအဓိကကျတယ်လို့နေစဉ်သတင်းထုတ်ပြန်ချက်ထဲမှာပြောခွင့်ရဒူဂျာရစ်ကထည့်သွင်းပြောသွားတာပါဒီလိုလှုပ်ဆောင်မှုဖြစ်ကွက်တာကမြန်မာနိုင်ငံအတွက်စိုးရွားတဲ့အကြမ်းဖက်မှုတန်တရာနဲ့နစ်စေဖို့မီးထိုးပေးတယ်လို့ဖြစ်နေတယ်လို့သူကပြောပါတယ်တင်းမာမှုတိုးလာနေပြီးအကဲဆက်တဲ့လက်ရှိအခြေအနေအောက်မှာလူမျိုးစုတွေကြားအကြမ်းဖက်မှုကြောက်ရွံ့နိုင်မဲ့အန္တရာယ်ရှိနေပြီးသူတို့ဖြင့်ရခိုင်ပြည်နယ်ကရရွာလူထုကောင်းဆောင်တွေမျိုးသမီးတွေနဲ့လူငယ်အဖွဲ့တွေစုပေါင်းပြီးလူမှုအတိုင်းဝိုင်းတွေကြားသွေးစည်းညီညွတ်နိုင်မှုကိုမြင့်တင်ဖို့နဆာတို့ချိုးပန်းလှုပ်ဆောင်နေတာကိုကုလသမဂ္ဂအနေနဲ့ထောက်ခံအားပေးနေကြောင်းပြောပါတယ်။အရက်သားတွေပေါ်အကြမ်းဖက်မှုပုံစံအလုံးကိုရှုံချပြီးအကူအညီပေးရေးလူသားတွေအပါအဝင်အရက်သားတွေကိုအကောက်အွယ်ပေးရေးနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေနဲ့အညီရန်လုံမှုတွေရပ်တန့်ကလူသားချင်းစာနာမှုအကူအညီတွေဝင်ရောက်ခွင့်တွေကိုလည်းထလောင်းတောင်းဆိုကြောင်းလဲကုလသမဂ္ဂပြောရေးရှင်ဆိုခွင့်ရှိသူကပြောပါတယ်ခင်ဗျာ။ဂါဇာစစ်ပွဲကိုဆန့်ကျင်ပြီးပါလက်စတိုင်းလူလာတဲ့ဆန္ဒပြပွဲတွေအမေရိကန်ပြည်ထောင်စုတုံ့ပြန်ကျင်းပနေချိန်မှာပဲသပိတ်စခန်းတွေမှာရုံးရင်းစခတ်ဖြစ်တာတွေလည်းတိုးလာနေပါတယ်။အမေရိကန်အနောက်ခြမ်းက Los Angeles California Tech တို့ UCLA ကပါလက်စတိုင်းထောက်ခံတဲ့သပိတ်စခန်းတစ်ခုမှာဗုဒ္ဓဟူးနေ့အစောပိုင်းကရုံးရင်းစခတ်ဖြစ်ခဲ့သလိုအရှိတ်ချမ်းနယူးယောက်မြို့တော်မှာတော့ကိုလံဘီယာတက်ကသူတွေမှာပါလက်စတိုင်းလူလားစုတွေတိမ့်ပိုက်ထားတဲ့ကျောင်းအဆောင်တစ်ခုကိုရဲတပ်ဖွဲ့ကဝင်ရောက်ရှင်းလင်းခဲ့ပါတယ်။ UCLA မှာအစ္စရေးကိုထောက်ခံတဲ့တံပြန်ဆန္ဒပြသူတွေကပါလက်စတိုင်းလူလားတဲ့အုပ်စုကလုထားတဲ့အတားအဆီးတွေကိုပစ္စည်းတွေနဲ့ပစ်ပေါက်ပြီးဖယ်ရှားဖို့ကြိုးစားခဲ့ကြတာပါ။ပါလက်စတိုင်းထောက်ခံတဲ့ဆန္ဒပြသူတွေကတက်ကသူကိုအစ္စရေးအစိုးရနဲ့ပတ်သက်တာမျိုးမလုပ်ဖို့တောင်းဆိုနေကြတာပါ။တက်ကသူတာဝန်ရှိသူတွေဘက်ကတော့အခုဆန္ဒပြမှုကဥပဒေနဲ့မညီပဲကျောင်းမူလာဝါဒကိုချိုးဖောက်ကြောင်းကြေညာခဲ့ပါတယ်။နယူးယောက်မှာတော့ကိုလံဘီယာတက်ကသူကတောင်းဆိုချက်ကြောင့်ရဲတပ်ဖွဲ့ဝင်နေဟာကျောင်းပရဝုန်တွေကဝဲကိုဝင်ခဲ့ပြီး Hamilton Hall ကျောင်းဆောင်နဲ့အတူသပိတ်စခန်းတစ်ခုကိုဝင်ရောက်ရှင်းလင်းခဲ့ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းနိုင်ငံတော်ကကျောင်းဝင်းတွေထဲမှာဂါဇာစစ်ဆန့်ကျင်ဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူများနဲ့ချီနေပြီဖြစ်တယ်လို့ကိုလံဘီယာတက္ကသိုလ်မှာတော့လူဒါဇင်နဲ့ချီဖမ်းဆီးခံခဲ့ရပါတယ်ညာ။မေလာတရဲ့အပြူပြိဆိုင်ရလူသမားတွေကိုဂုဏ်ပြုတဲ့မေဒင်းနေမှာကုံစင်းနှုံးတွေမြင့်တက်နေတာနဲ့ပုံမကောင်းမွန်တဲ့အခွင့်အရေးတွေရရှိစေဖို့ကဘာတဝမ်းကအလုသမားတွေတက်ကြွလှုပ်ရှားသူတွေကဆန္ဒထုတ်ဖော်ချီတက်ခဲ့ကြပါတယ်။ချီတက်ပွဲတွေမှာပါလက်စတိုင်းကိုထောက်ခံတဲ့ယက်တီချက်တွေကိုလည်းထုတ်ဖော်ခဲ့ကြပါတယ်။ဂျာမနီနိုင်ငံကဆန္ဒပြပွဲတစ်ခုမှာချမ်းသာတဲ့သူတွေကိုအခွန်ဆောင်ခိုင်းဖို့တောင်းဆိုထားတာကိုတွေ့ရပြီးသတိလင်္ကာနိုင်ငံမှာတော့တနေ့၈နာရီအလုချိန်အခွင့်အရေးကိုမထိပါဖို့တောင်းဆိုထားပါတယ်။ဂရိနိုင်ငံကဆန္ဒပြသူတွေကတော့အမေရိကန်ပြည်ထောင်စုကစစ်ဆန့်ကျင်ရေးဆန္ဒပြကြောင်းသားနေတဲ့သူယက်တီကြောင်းကြွေးကြော်ခဲ့ကြပါတယ်။ဒါပေမဲ့ဆန္ဒပြပွဲတစ်ချို့မှာတော့ဖြိုခွင်းမှုတွေရှိခဲ့ပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကလူသမားတမကလှူရှားမှုအတွက်သမိုင်းဝင်တဲ့ထက်ဆင်ရင်ပြင်းတဲ့ကိုတာနစ်ချက်ကိုဖီဆန်ပြီးဝင်ရောက်ဖို့ကြိုးစားခဲ့တဲ့လူထောင်နဲ့ချီကိုလူစုခွဲခံခဲ့ရပြီးရဲကရောဘတ်ဂျီဇန်အနေနဲ့လည်းဖြစ်ခဲ့ပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာလည်းလူသမားတချို့ကအိုလံပစ်ထိမ်းမှတ်တချို့ကိုမီးရှို့ခဲ့ကြပါတယ်။ပြင်သစ်အစိုးရအနေနဲ့နေရာဒီအလဲရဲ့အတွင်းအတင်းကျပ်အလုပ်ဆင်ခိုင်းသူတွေကိုလုံလောက်တဲ့နေ့လာခြင်းမပေးရင်လာမယ့်အိုလံပစ်ပွဲအတွင်းစေယုံတွေပါဝင်ခန္ဓာအလုံးမှာတပိတ်ပေါက်မယ်လို့ပြည်သက်နိုင်ငံတော်ကအဓိကသမ္မတကတွေကကြေညာထားတာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice of America VOA ကိုငင်းချင်ဤပါရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပါမယ်
ချင်းပြည်နယ်အတွင်းချင်းကာကွယ်ရေးမဟာမိတ်တပ်ဖွဲ့တွေဟာကံပက်လက်မြို့နယ်ကျင်တွေးမြို့ကိုအလုံးစုံထိန်းချုပ်ထားလိုက်နိုင်ပြီလို့ပြောပါတယ်။လာနေချီခက်ခက်ခဲခဲတိုက်ခတ်ရတဲ့တိုက်ပွဲအတွင်းနှစ်ဖက်အကြအဆုံးတွေရှိတယ်လို့လည်းသိရပါတယ်။ကျင်တွေးမြို့ဒိန်းတိုက်ပွဲသတင်းပေးပို့ချက်ကိုတော့ကိုစောမှုကျော်ကပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်ကံပက်လက်မြို့နယ်ကျင်တွေးမြို့ကိုဧပြီ29ရက်ကအပြီးသိမ်းပိုက်နိုင်ခဲ့တယ်လို့ချင်းညီနောင်များအဖွဲ့ကမေလာတရက်နေ့မှာသတင်းထုတ်ပြန်ပါတယ်။လက်ရှိအချိန်ကျင်တွင်းမြို့မှာစစ်ကောင်စီတပ်နဲ့ရဲတို့မရှိတော့ဘဲကာကွယ်ရေးတပ်ဖွဲ့တွေဘက်ကအလုံးစုံသိမ်းပိုက်ထိန်းချုပ်ထားနိုင်ပြီလို့လဲဆိုပါတယ်။ ကျင်တွေးမြို့ဟာချင်းပြည်နယ်နဲ့မကွေးတိုင်းအဆက်မှာရှိတဲ့မြို့ဖြစ်ပြီးမကွေးတိုင်းလောင်းရှိကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့စစ်ရုံရဲ့လုံခြုံရေးစခန်းတစ်ခုကိုသိမ်းယူခဲ့တာလို့ဆိုပါတယ်စစ်ကောင်စီကိုထောက်ခံသူအများစုရှိတဲ့ဒေသဖြစ်တဲ့အတွက်ခက်ခက်ခဲခဲတိုက်ခိုက်သိမ်းပိုက်ခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်ခက်ခဲဆုံးတဲ့ကျုပ်တို့ပြောလို့ရမယ်ထင်ပါတယ်စခန်းအခိုင်မှာစခန်းရဲ့တိကျတော့သူအဲ့ရွာကပြူရွာဖြစ်နေတာသင်္ချုံထားပြီးလို့ပြောလို့ရတာသက္ကဆာနဲ့ပတ်သက်တဲ့ဟာရဲတွေသက္ကဆာတွေကင်းစင်နဲ့ညှို့ဖြစ်သွားတာပေါ့ကျွန်တော်တို့ဒါပြည်ငံလုံးသိရပါတယ်ဘာလို့ဆိုတော့ကပ္ပစာသေးုံဆိုတာကျွန်တော်တို့ဒီတီဆန်ဒီကနေ့ဒီထိုးတဲ့သေးုံလေအဲ့ဒီအတွက်ကိုကျွန်တော်စဉ်းစားတဲ့ပုံစံဖြစ်တာပေါ့နော်ရှင်းပြနေတယ်မဟုတ်ပဲနဲ့ဒီတတိလုံးအတွက်တော်လိုက်တော့အားလုံးအတွက်ဖြေမှုရှိပါလိမ့်မယ်အခုကပ္ပစာရဲ့ကပ္ပစာရဲ့လုံချုံကြီးတက်ဖြစ်သွားတာပေါ့
ကျင်တွေးမြို့ကိုတင်ပိုက်ဖို့အတွက်3လနီးပါးတိုက်ခိုက်ခဲ့ရပြီးစစ်ကောင်စီတပ်ဖက်ကလည်းလေကြောင်းကနေလက်နဲ့ဖြည့်တင်းတာတွေလုပ်ခဲ့တယ်လို့လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းစစ်တပ်ဘက်ကတရားကြောတည်ဆုံပြီးကာကွယ်ရေးတပ်ဘက်ကလည်းကြာဆုံးဒဏ်ရာရတာတွေရှိတယ်လို့ပြောပါတယ်။ကာကွယ်ရေးအဖွဲ့တွေပြောနေတဲ့စစ်ကောင်စီဘက်ကထိခိုက်ကြာဆုံးမှုကိုတော့တိကျအတည်ပြုနိုင်ခြင်းမရှိပါဘူး။တိုက်ပွဲပြင်းထန်ချိန်ရှောင်တိမ်နေရတဲ့မြို့ခံတွေပြန်လည်ဝင်ရောက်နေထိုင်နိုင်ပြီလို့လည်းဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်
။ထိခိုက်ကြာဆုံးမှုကတော့ကျွန်တော်တို့အခုတော်များတယ်ပြောမှာပေါ့နော်။ကျွန်တော်ဟိုမတန်းအရာတော့သူတို့ကရာခဏန်းရှိတယ်။ရကနနေရတော့မပြုံးပေါ့လေဒီကျွန်တော်လည်းနေရတာတို့ပြီးတော့ရလာတို့ဘာလို့อ่ะအခုချိန်ထိချိုးလို့မရသူဖြစ်နေရဲ့ဟိုပြီးသူတွေကတော့ရှိပါတယ်ရှိပါတယ်တိုက်ပွဲပြင်းထန်တော့ကြာရှိတော့တယ်မြို့တော်နည်းနည်းဟိုဆုံခွာကြတာများတာပေါ့တော့ဒါမဲ့သူတို့ပြောင်းဝင်လာလို့ရပါပြီဒီချိန်မှာကျတော့
ကျင်တွင်းမြို့ကိုပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလကနေ3လနီးပါးခက်ခက်ခဲခဲတိုက်ယူခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီလိုတိုက်ခိုက်ရမှာကမ်ပက်လက် CDF နဲ့အတူချင်းညီနောင်တပ်ဖွဲ့ဝင်တွေရောကာကွယ်ရေးတပ်ဖွဲ့ဝင်တွေအပြင် AA အာရခတပ်တွေပူးပေါင်းတိုက်ခိုက်ခဲ့တာလို့ထုတ်ပြန်ထားပါတယ်။ကျင်တွင်းမြို့သိမ်းတိုက်ပွဲနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ချင်းကာကွယ်ရေးတပ်ဖွဲ့တွေဟာကျင်တွင်းမြို့အပြင်ချင်းပြည်နယ်တွေကလိုင်လင်းပီရေစွာရီကော်ဒါစတဲ့မြို့တော်တော်များများကိုသိမ်းပိုက်ထိန်ချုပ်ထားပါတယ်။
ကိုစုံမှုကြပါရှင်134ချင်းမြောက်ကမ္ဘာအလုတ်သမားနေ့မေဒီနေ့အခမ်းအနားကိုတော့ထိုင်းမြန်မာနယ်စပ်မင်းဆောင်မြို့မှာရွှေပြောင်းအလုတ်သမားရေလှုပ်ဆောင်နေတဲ့အလုတ်သမားအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဥဆောင်ကျင်းပခဲ့ကြပါတယ်တက္ကရာမဲဆောက်မြို့မှာတော့အလုသမားအခွင့်အရေးချုပ်ဖောက်ခံရမှုတွေဥပဒေပါလုံအားကတွေရတဲ့စက်ယုံအလုယုံလုပ်ငန်းခွင်တွေနှဲပါနေသေးတယ်လို့လည်းပြောကြပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်134ချိန်မြောက်ကမ္ဘာအလုသမားနေ့မေဒီနေ့အခမ်းအနားကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရွှေပြောင်းအလုသမားရေလှုပ်ဆောင်နေတဲ့အဖွဲ့တွေစုပေါင်းပြီးမဲဆောက်ခရိုင်မဲတောင်ပိုင်းကျေးရွာမှာကျင်းပပြုလုပ်ခဲ့ပါတယ်ရှေပြောင်းလူသမားရေလှုပ်ဆောင်နေတဲ့ရောင်ကျူးလူသမားအဖွဲ့ကပြောရေးဆိုခွင့်ရှိသူဦးမိုးကျော်ကတော့မဲဆောက်မြို့မှာတော့လူသမားအခွင့်အရေးချိုးဖောက်ခံရမှုတွေရှိနေသေးပဲဆိုပြီးအခုလိုပြောသွားပါတယ
်။လူသမားအခွင့်အရေးချိုးဖောက်ခံရပါသေးတယ်။ဥပမာတက္ကရာမဲဆောက်ဒေသမှာရှိရှင်အခုဒီနေ့ကျဲမှာရှိရှင်ဒီနေ့7နာရီတောကအား345ဘက်ဆိုရင်လည်း345ဘက်ရှေးဝရတဲ့လုပ်ငန်းငယ်ပြီးစားနေရအမတမ်းမှနေနေပါတယ်။ဒီရေအလုပ်ချိန်ညာဒီ7နာရီကျက်ပို့ပြီးတော့ခိုင်းစီတာမျိုးတွေ7နာရီကျက်ပို့ပြီးတော့ခိုင်းစီပြီးတော့ကျတော့အဲ့ဒါ overtime ကြီးကိုကြာခန်းခန်းကျက်နေအညီလောကကြီးအချိန်လူကြီးတွေနေရာသေးတာတွေကနေရာသေးတဲ့လုပ်ငန်းခွင်တွေကအများကြီးရှိနေပါဘူးလုပ်ငန်းခွင်တွေမှာလည်းအာရှိနေတဲ့အလုပ်သမားတွေကိုပထမဝင်နေဒုတိယဝင်နေနေနေညှိနှိုင်းဆောင်ရွက်တာမျိုးရှိဝဲနေလုပ်ငန်းခွင်တွေကနေပြီးတော့ဘာမှအကြောင်းမရဘူးရဆိုင်တာတွေအလုပ်ထုတ်ပယ်တာမျိုးတွေကလည်းအာလုံလောက်ခွင်ချုပ်ပေါက်ခံရတဲ့အချိန်မျိုးတွေလည်းရှိနေပါသေးတယ်
ခန္ဓာလုတ်ခဲ့တယ်လို့အလုတ်သမားတွေကကျွေးကြော်တန်နေနဲ့သတ်မှတ်ထားတဲ့နေရာတွေမှာခြိတဲ့လမ်းလျှောက်တာတွေလည်းလုတ်ခဲ့တယ်လို့ဆိုပါတယ်
။ဒီရှိုးကန်တွေကိုင်နေ၊ရှင်းနိုင်လုတ်ရှင်းနိုင်နာအလားအလုတ်သမားခွင့်သူ့ခွင့်ဆက်လက်ချင်းတောင်းမှုတွေကိုကင်ဆယ်ပြီးတော့ကြာတော့ကင်ဆယ်ပြီးဆိုတော့လမ်းလျှောက်ခြိတဲ့ပေါ်လေးကိုကျွန်တော်နိုင်ဝဲကျင်းပါပါမယ်
။မဲဆောက်မြို့အုတ်ချွေရီမှုယုံကမြို့ပိုင်ကိုစားအရာရှိတူတက်ရောက်ခဲ့ပြီးအားပေးစကားပြောကြားခဲ့ရမှာတော့ထိုင်းနိုင်ငံမှာတော့အလုတ်သမားတွေဟာတိုင်းပြည်တစ်ခုမှာစီဘော်ရေးဖွံ့ဖြိုးတိုးတက်ဖို့အဓိကမောင်းနှင်ပေးတဲ့သူတွေဖြစ်တယ်ဆိုတာကိုလည်းပြောသွားခဲ့ပါတယ
်။အပေါ်မဲ့တော်နော်ကတော့ဒီဝါလည်းငန်းအာပင်ဝန
်ထိုင်းနိုင်ငံထဲမှာ2024ခုနှစ်ဇန်နဝါရီလကုန်ထိတရားဝင်အထောက်အထားလုပ်ကြတဲ့ရ 血标了的吗？叔叔帮东山雷电脚洗鼻，第二位马帮警察的棉麻了的吗？噶罗，那单东山脚洗泥巴的，哎一天个棉麻里个棉松撇鼻，第二么位臭他们洗的棉麻里嘞，那单脚老洗没手鼻，俺了的妈也楼下上院里头里个看门查吧嘞先。
She lepai isri Gaza sepuere shenyen lara nemya American piyansu twin tek thuri ma Gaza sepue sanchin ye sanap ya lou sha mu ri a kaung la ba de view thana chou shi ya Washington DC ka George Washington tek thu ma so yin le chang ga ri u saung bi Gaza sepue sanchin sanap ya mu ri shi ni ba de ma yin chin nai twa yauk tadin yu pe po tha ba de shin
Okay, aku nyentui ni ada garo di George Washington tegdo ma di pro Palestine pon, no Palestine ko tau kan tu ni. Nampro di Gaza di tama Israel ka ia tomiro di sini takai ni dari kudu sanjine zaman, no. Tahu le American soya ni biro amian soya tau lebih kudu senapya tau so ni de jangdu jangdari pi.
Di ma jangdari senapya ni jala jangan di ni ni so debat pi dua ibon, no. Pi kere organizer ya bono di scan cha bi yo sanna pya le ha wo tu lo da အရန်ကို organize ဖြစ်အောင်လုပ်ထားရလို့ခံစားရတယ်ပေါ့နော်ဒီဘက်မှာဟိုတခြားဆန္ဒပြနေနေတခြားမလိုအပ်တဲ့ပေါ့နော်ဟိုအကျန်းဖမ်းမှုတွေပဲဥတီမသွားအောင်လူမျိုးရေးမုံတီးမှုတွေဥတီမသွားအောင်ဒါသူတို့ထိန်းသိမ်းသိမ်းနဲ့လုပ်နေကြရလို့ကျွန်တော်တို့မြင်ပါတယ်ဟုတ်ကဲ့
အဲ့တော့လုံခြုံရေးအနေထားရကြည့်မယ်ဆိုလို့ရှိရင်လေဟိုကျမတို့မတွေ့ရသလောက်ပဲပေါ့နော်တက္ကသိုလ်ဒီလုံခြုံရေးတယောက်နှစ်ယောက်ရှိမယ်နောက်ပြီးတော့ဒီ DC မျိုးနဲ့သက်ဆိုင်တဲ့ဒီမျိုးရဲတပ်ဖွဲ့ဝင်တချို့တွေရှိမယ်ဒါပေမဲ့လည်းကျမတို့လူမြင်ကွင်းမှာသူတို့တင်းတင်းရှားရှားမတွေ့ရပါဘူးအထူးသဖြင့်ဒီအခုလက်ရှိဒီ Josh Washington မှာရှိတဲ့တက္ကသိုလ်ចောင်းသူចောင်းသားတွေကငြင်းငြင်းចမ်းចမ်းနဲ့ဆန္ဒပြနေတဲ့အတွက်ပေါ့နော်ဟိုDC ရဲတွေဘက်ကတော့အကြမ်းဖက်ဖြိုခွဲဖို့မရှိဘူးလို့ဒီရဲတပ်ဖွဲ့တာဝန်ရှိသူတွေဘက်ကတုံ့ပြန်ထားတယ်လို့တော့ကျမတို့သိရပါတယ်အဲဒါပေမဲ့အခုဒီတက္ကသိုလ်အာဏာပိုင်တွေဘက်ကတော့ဒီလိုចောင်းသားတွေဟိုရက်ရှည်ဆန္ဒပြလာတာကိုတော့သူတို့ဟိုလိုလားဖို့မရဘူးပေါ့နော်သူတို့ဒါဟိုတက်DC ဒီတက်ဆိုင်ရာဒီမြို့အုပ်ချုပ်ရေးအဖွဲ့ကိုလည်းဒီဟာကိုအမြန်ဆုံးဒီဟိုပါပေါ့ဒီငိမ့်တဲ့ဒီဆန္ဒပြတာကိုအမြန်ဆုံးဟိုရက်ဆိုင်ပေးဖို့ပေါ့လေသူတို့ဟိုတောင်းဆိုထားတယ်နောက် DC မြို့အုပ်ချုပ်ရေးဘက်ကလည်းတင်ပြထားတယ်လို့တော့ဟိုသိရပါတယ်ကျမအင်ဂျင်နိုင်ပါ Josh Washington တက္ကသိုလ်ကနေပြီးတော့သတင်းပေးပို့နေတာပါရှင်
American သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Joe Biden နဲ့သမ္မတဟောင်း Donald Trump တို့ထက်တခြားကိုယ်စားလှယ်လောင်းတွေရှိစေခြင်းတယ်လို့လူငယ်အတော်များများကပြောပါတယ်။ဒီလိုဆန္ဒမျိုးရှိရတဲ့အကြောင်းရင်းကတော့သမ္မတကိုယ်စားလှယ်လောင်းတွေရဲ့အသက်အရွယ်ကြောင့်ပါ။လူငယ်တွေဟာလက်ရှိသမ္မတကိုယ်စားလှယ်လောင်းဖြစ်လာမဲ့သူနှစ်ယောက်ထဲကတစ်ယောက်ဘယ်သူကိုရွေးမလဲဆိုတာကလည်းစိတ်ဝင်စားစရာဖြစ်ပါတယ်။ Scott Stans ရဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြပေးပါမယ်ရှင်။
American အဓိကပါတီကြီးနှစ်ယောက်ကအသက်အရွယ်အကြီးဆုံးသမ္မတကိုယ်စားလှယ်လောင်းတွေဖြစ်လာနိုင်ခြေရှိသူနှစ်ဦးဟာသမ္မတတာဝန်ထမ်းဆောင်ဖို့တင့်တော်ရဲလားဆိုတာကိုလူငယ်မဲဆန္ဒရှင်တွေမေးခွန်းထုတ်နေတာပါဖြစ်နိုင်ရင်တော့ Joe Biden နဲ့ Donald Trump အပြင်တခြားသူတွေလည်းရှိစေချင်ကြတာပ
ါ Republicans or Democrats
မဲပေးဖို့ထိုက်တင်တဲ့သူကို Republican နဲ့ Democrat Party ကသာရွေးချယ်မယ်ဆိုရင်ကျွန်တော်ကသူတို့ကိုတေချာပေါက်မဲပေးမှာပါ
လွန်ခဲ့တဲ့သတင်းပတ်ကကောက်ယူတဲ့ဖြူသူတွေတနစစ်တမ်းအရအသက်30အောက်မဲဆန္ဒရှင်၃ပုံ၂ပုံဟာဖြစ်နိုင်မယ်ဆိုရင်အသက်အရွယ်ကြီးတဲ့ကိုယ်စားလှယ်လောင်းတွေနေရာမှာလူစားထိုးဖို့ဆန္ဒရှိနေကြတာပါဒါ именно လဲလက်ရှိကိုယ်စားလှယ်လောင်းတွေရဲ့မူဝါဒတွေကိုလည်းလူငယ်တချို့ကရွေးချယ်ထောက်ခံကြပါတယ
် I think abortion
ဒီမှာတွေ့ဒရီသားဖျက်ချခွင့်ကအရေးကြီးပါတယ်ဒရီသားဖျက်ချခွင့်လွတ်လပ်စွာရွေးချယ်လိုပါတယ
်ဒရီသားဖျက်ချခွင့်အပန်းဖြေဆေးကြောက်သုံးဆွဲခွင့်နဲ့ပတ်သက်ပြီးတော့လဲလူငယ်တွေမှာမဲပေးရွေးချယ်ခွင့်ရှိနေတာပါ
Youth voters have a real opportunity.
လူငယ်တွေနေနဲ့ Florida မှာရွေးကောက်ပွဲအလားအလာကိုပုံဖော်နိုင်မဲ့အခွင့်အရေးရှိနေပါတယ်။လွတ်လပ်စွာရွေးချယ်ခွင့်နဲ့အပန်းဖြေဆေးကြောက်သုံးဆွဲခွင့်ဟာလူငယ်တွေအတွက်အရေးပါတဲ့ကိစ္စပါ
။တချို့လူငယ်တွေကသမ္မတဘိုက်ဒန်ရဲ့ဂါဇာစစ်ပွဲနဲ့ပတ်သက်တဲ့ရည်တည်ချက်ကိုစန့်ကျင်ကြပေမဲ့ထောက်ခံသူတွေလည်းရှိပါတယ
်။ Right now for me, one of the most
အခုအချိန်မှာကျွန်မတို့အရေးကြီးဆုံးကတော့စစ်ပွဲကာလတလျှောက်လုံး Israel ကိုဆက်ပြီးတော့ထောက်ပံ့ပေးနေဖို့ပါ။သမ္မတဘိုက်ဒန်အနေနဲ့အခုလိုဆက်ပြီးထောက်ပံ့ပေးနေကြတဲ့အတွက်လည်းတကယ်ကိုကျေးဇူးတင်ပါတယ်။
လလစွာပြောဆိုဆွေးနွေးခွင့်လူလားသူတချို့ကသူတို့ရဲ့အမြင်ကိုအခုလိုပြောပါတယ
် I've tried out conversation
ထရန့်ကိုမကြိုက်တဲ့သူတချို့နဲ့စကားပြောဖို့ကြိုးစားကြည့်ပါတယ်သူတို့ကအပြောမခံပဲဆက်ပြီးတော့ဆွေးနွေးစရာအကြောင်းမရှိဘူးဆိုပြီးမောင်းထုတ်ပါတယ်ဒါကအဓိကပြဿနာပါတစ်ဖက်ရဲ့စကားကိုနားထောင်ဖို့စိတ်ဝင်စားပါဘူးထရန့်ကိုထောက်ခံသူတွေဟာအင်မတန်ဆွေးရတဲ့သူတွေဆိုပြီးတော့ပဲညင်ကြပါတယ
်ထရန့်ကိုထောက်ခံသူတွေဟာပတ်ဝန်းကျင်ရဲ့မနစ်မြို့မှုကိုလည်းရင်ဆိုင်ရတာပါ
I'll go to the bars wearing a
Trump 2024စာသားပါတဲ့အင်ဂျီကိုဝတ်ပြီးဘားကိုသွားရင်အကုန်လုံးစီကနေမနှိမ့်မြို့တဲ့အကြည့်နဲ့ကြည့်ရအောင်ခံရပါတယ်။ဒါပေမဲ့လည်းကျွန်တော်ကတော့ဘာမှခံစားမနေပါဘူး။ကဘာကြီးမှဆွဆွဲပြောဆိုတာမျိုးတွေကိုတချို့ရင်ဆိုင်ကြရပေမဲ့ Trump ကသာသူတို့ဆွဆွဲပုတ်ခတ်နေသူတွေကိုတတ်တည်ရှိရှိနဲ့ပြန်လည်ပြောဆိုခဲ့တာပါ။ဒါကြောင့်တိုင်းပြည်အတွက်ဆိုရင်လည်းသူကအကောင်းဆုံးလုပ်သွားမယ်လို့ကျွန်တော်မြင်ပါတယ်။
မလကကောက်ခံတဲ့ Writers Ipsos စစ်တမ်းအရာအသက်18နဲ့29နှစ်ကြားအမေရိကန်တွေဟာ Trump ထက် Biden ကိုပိုလူလာတာကိုတွေ့ရပါတယ်။ဒါ့အပြင်လည်း2020သမ္မတရွေးကောက်ပွဲတုန်းကထောက်ခံသူနဲ့မထောက်ခံသူပမာဏ24ရာခိုင်နှုန်းကွာခြားရာကနေခုအခါမှာ3ရာခိုင်နှုန်းသာကွာခြားတာကိုတွေ့ရပါတယ်ခင်ဗျာ။
ယူကရိန်းကိုရုရှားချွတ်ချော်စစ်ဆက်ကတဲ့ကတိုက်ပွဲတွေအတွင်းသေဆုံးခဲ့တဲ့ရုရှားစစ်သားအရေးအတွက်ကိုရုရှားဘက်ကရှုတ်ဝှက်ထားခဲ့ပါတယ်။ ဒါပေမဲ့မကြသေးခင်ကထုတ်ပြန်တဲ့စစ်တမ်းတစ်ခုအရဒီစစ်ပွဲမှာရုရှားဘက်ကအသေးအပြောက်ဆုံးရှုံးမှုလည်းများနိုင်တာကိုဖော်ပြပါတယ်ရီကာရိုမာကီနာသတင်းပေးပို့ထားပါတယ်မမျှသစင်အောင်ပြောပြပေးပါမယ်ရှင်
တိုက်ပွဲတွေအတွင်းကြဆုံးခဲ့တဲ့ရုရှားစစ်သားတွေအတွက်သိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသမှာအရာရှိစစ်သည်တွေကအောက်မေ့ပွဲအခမ်းအနားကျင်းပနေတာပါယူကရိန်းကိုကျူးကျော်စစ်ဆင်နွှဲတဲ့နှစ်နှစ်တာကာလအတော်တွင်းရုရှားဘက်ကအခုထိတည်ဆုံးတဲ့စစ်သည်အရေအတွက် 9,000 လောက်ရှိပြီဆိုတာဒီလိုအောက်မေ့ပွဲအခမ်းအနားတွေတခြားဒေသတွေမီဒီယာတွေဆိုရှယ်မီဒီယာနဲ့အတိုက်ခံသတင်းဌာနတွေကတဆင့် Open Source Intelligence အဖွဲ့ကစစ်တမ်းကောက်ယူခဲ့ပါတယ်ရုရှားကတော့ဒီချက်လက်တွေကိုအတိအကျပြောဆိုတာမရှိပါဘူး
You know which open sources
ဘလို့တဲ့အချက်လက်တွေကတည်းရရဖို့ခက်ခဲတယ်ဆိုတာသိဖို့လိုပါတယ်ဒါပေမဲ့တည်ဆုံးတဲ့သူတွေမြုပ်ထားတဲ့နေရာအတိတ်တွေဆိုတာကညှင်းလို့မရတဲ့အရာပါဖီကာရီနဲ့ကမရှိခဲ့တဲ့တင်းကျိုင်းနေရာအတိတ်တွေကိုဂျိုရုဆလောင်ကနေတွေ့တယ်ဆိုရင်ဒါကတမင်ဖန်တီးထားတာမဖြစ်နိုင်ပါဘူ
းအမှန်တကယ်ရုရှားကြဆုံးစစ်သည်အရေးအတွက်ဟာအခုစစ်တမ်းကသုတေသနပြုထားတဲ့အရေးအတွက်ထက်အများကြီးပိုနိုင်တယ်လို့တချို့ကခန့်မှန်းပါတယ်ရုရှားလူမှုအဖွဲ့အစည်းအတွင်းမှနိုင်ငံရေးဒါမှမဟုတ်စီးရင်နဲ့ပတ်သက်လို့လွန်ခဲ့တဲ့ဆယ်စုနှစ်တခုကလူမျိုးလူမှုကွန်ရက်တွေမှာလွတ်လွတ်လပ်လပ်ပြောဆိုတာမျိုးမရှိကြတော့ဘူးလို့ပြောပါရယ
်လွန်ခဲ့တဲ့ဆယ်နှစ်လောက်ကလူတွေကပုံပြီးပွင့်လင်းနေတချို့ကလည်းသူတို့လူမှုကွန်ရက်စာမျက်နှာတွေကိုပိတ်လိုက်တာတခြားအပြင်လူတွေမသိအောင်ထားလိုက်တာမျိုးရှိတယ်ပုံမှန်တော့လူမှုကွန်ရက်ဆိုတာကလူတယောက်ဘာလုပ်နေတယ်ဘာဖြစ်နေတယ်ဆိုတာဘယ်သူမှဆိုတွေ့နိုင်တယ်လေ
ယူကရိန်းကတော့သူတို့ဘက်ကတိုက်ပွဲတွေအတွင်းကြဆုံးစစ်သည်အရေးအတွက်ကိုတရားဝင်ထုတ်ပြန်ထားပါတယ်။ကိင်းကနန်းကိုအတီးပြုလို့မရပေမဲ့တိုက်ပွဲတွေအတွင်းမှာအခုထိတည်ဆုံးရတဲ့ယူကရိန်းစစ်သား 3,000 ကျော်ရှိပြီဆိုတာသမ္မတဗလိုဒီမီယာဇယ်လန်စကီကပြီးခဲ့တဲ့ February လတုန်းကပဲပြောဆိုခဲ့ပါတယ်။ရုရှားဘက်ကတပ်ဖွဲ့ဝင်တွေတည်ဆုံးတဲ့အရေးအတွက်များတဲ့အထောက်အထားတွေ့ရပေမဲ့ရုရှားအနေနဲ့တိုက်ခိုက်ရေးနည်းဗျူဟာတွေကိုပြောင်းလဲမဲ့အရေးအယောင်တော့မတွေ့ရသေးပါဘူး။
In Russia's tactics of assault
ရုရှားကသူတို့စစ်သားတွေအကြများလာကိုမှန်ကန်တဲ့နည်းဗျူဟာလို့မြင်နေပုံရပါတယ်သူတို့စစ်သည်တွေတည်ဆုံးရမယ့်အရေးအတွက်ကယူကရိန်းကပြစ်ခတ်နိုင်တဲ့ကြည်အရေးအတွက်ထပ်ပိုများတယ်ဆိုရင်တော့လေသူတို့အနိုင်ရမှာပေါ့
ယူကရိန်းကိုကျူးကျော်စစ်ဆင်နွှဲလာတာနှစ်နှစ်ကျော်ရှိပြီဆိုပေမဲ့ရုရှားကတော့သူ့ရဲ့ကြဆုံးစစ်သားအရေးအတွက်နဲ့ပတ်သက်လို့ရောစစ်မြေပြင်ကသူ့တပ်သားတွေရဲ့ပကတိအခြေအနေမှန်တွေကိုပါအခုထိရှင်းရှင်းလင်းလင်းပြောဆိုတာမရှိပါဘူးရှင်
ဇင်ဘာဘွေမြို့တော်ဟာရီရီကနေမိုင်300ချောအကွာဘူဘီမြို့မှာရှိတဲ့ထက်ချွေမိုင်းကတွင်းတူးစာတွေပုံထားတဲ့နေရာကိုနေအောင်ချီသုံးဓာအပိစယုံဖြစ်ပြောင်းလဲလိုက်တဲ့အတွက်ရွှေတူးဖော်ရေးမှာလိုအပ်တဲ့ဓာအားကိုပေးနိုင်တဲ့အပြင်ပိုနေတဲ့ဓာအားတွေကိုပါနိုင်ငံတော်ဓာအားပေးလိုက်အတွက်ချိတ်ပေးနိုင်ပြီဖြစ်ပါတယ်။အခုလိုပြုပြင်ပြောင်းလဲဖို့ချမှတ်ခဲ့တဲ့စီမံကိန်းဟာတဘာဝပတ်ဝန်းကျင်အတွက်ပါကောင်းမွန်နေတဲ့အကြောင်း VOA သတင်းတောက်ကိုလံဘတ်မိုဟာကာသတင်းပေးပို့ထားပါတယ်ဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင
်ဇင်ဘာဘွေနိုင်ငံမှာဓာတ်အားမလုံလောက်တဲ့အတွက်တက်ရွှေမိုင်းမှာထုတ်လုပ်မှုတွေရပ်သွားတာမျိုးကိုနိုင်ပေါင်းများစွာကျုံးလာတဲ့နောက်မှာအခုလိုဓာတ်ရအောင်လှုပ်ဖို့အတွက်မိုင်းတာဝန်ခံတွေဆုံးဖြတ်ခဲ့တာဖြစ်ပါတယ်မြေစာပုံးကဆင့်ပစ်ပစ္စည်းတန်ချိန်တသန်းခွဲလောက်ကိုဖယ်ပစ်ပြီးတနားရီကိုလျှက်စစ်ဓာတ်အား4.4 မီဂါဝတ်ထုတ်ပေးနိုင်တဲ့ database ဆက်အောင်တည်ဆောက်ခဲ့တာလို့မိုင်းရဲ့တဘာဝဝန်ကျင်မန်နေဂျာတော်ရီဒန်ဒါကပြောပါတယ
် The installation of that plant on a former dam site was a strategic plan
ဒီနေရာရဲ့တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဖို့စွန့်ပစ်မြေစာပုံထားတဲ့နေရာမှာဒီဆက်ယုံတည်တာပါမြေရိုင်းကတစ်ပင်တွေခုတ်မပြရအောင်လုပ်တဲ့သဘောနဲ့မြေစာပုံဟောင်းနေရာကိုပဲရွေးခဲ့တာပါအဲ့ဒီအချိန်ကစပြီးရွှေထုတ်တဲ့လုပ်ငန်းရောဒီမိုင်းတဲကဆက်ပစ္စည်းတိုင်းနဲ့မိုင်းတဲကနေရာတိုင်းအတွေ့ဓာတ်အားလုံလောက်တဲ့အပြင်ပိုတဲ့လျက်စစ်ဓာတ်အားကိုနိုင်ငံတော်ဓာတ်အားလိုင်းမှာပါချိတ်ပေးနိုင်ပါပြီ
အသစ်ဆောက်ထားတဲ့မြေစာပုံထားတဲ့နေရာဟာအရင်လိုအစိတ်တန့်ရေစိုးနဲ့အမှိုက်တွေအနားကမြစ်ထဲကိုဆွန့်ပစ်တာမျိုးမဟုတ်တော့ဘဲမြေစာပုံမှာအမှိုက်တွေကိုထားပြီးရေစိုးကိုမိုင်းထွက်ပြန်ပြီးသုံးနိုင်အောင်လုပ်ပေးထားပါတယ်ဇင်ဘာဘွေအနောက်တောင်ပိုင်းတဘာဝဝန်းကျင်စီမံခန့်ခွဲဌာနအကြီးအကဲချီပိုမဖိုဘူးဇူဆဲကတော့အရင်ကကနေဒါနိုင်ငံသားပိုင်တဲ့ဒီတောက်မိုင်းရဲ့လှုပ်ဆောင်မှုကိုတခြားမိုင်းတွေအတုယူတန်တယ်လို့ပြောပါတယ
် They removed wastes are the tailings to a new site
မိုင်းကဆွန့်ပစ်မြေစာတွေအမှိုက်တွေကိုအသစ်ဆောက်ထားတဲ့နေရာကိုပို့ပါတယ်
အဲ့ဒီမှာမြောက်ရည်တဲ့အညစ်အကြေးတွေစိတ်မဝင်အောင်တေချာလှုပ်ထားတာပါပိုကျေးဇူးတင်ဖို့ကောင်းတာကဒီဆိုလာဓာတ်ပေးဆက်ယုံဆောက်ဖို့မြေလူမြေရိုင်းကိုမတုံးတဲ့အတွက်တစ်တော့မပြုံးတာပါပဲဓာတ်ပြင်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေတဲ့လောင်စာတို့ရေအားတို့နဲ့ဓာတ်အမထုတ်ဖဲနေအောင်ခြေကနေထုတ်တာကြောင့်သဘာဝပတ်ဝန်းကျင်လည်းအပြည့်အစုံမရှိပါဘူ
းအကျယ်ဝန်းအားဖြင့် 3.6 ဟိုက်ဒရိုဂျင်နဲ့ဒီဆိုလာဓာတ်ပေးဆက်ယုံစီမံကိန်းဟာလောင်စာသုံးစွန့်ရအတွက်တစ်နှစ်ကို6မီသွေးကီလိုဂရမ်5.4လန်းဒါမှမဟုတ်ရေလီတာပေါင်း116.8တန်းလောက်သုံးစရာမလိုဘဲရနေတာလို့ရွှေမိုင်းကရောသိပ္ပံပညာရှင်တွေကပါပြောပါတယ်ဒီစီမံကိန်းကိုတဘာဝဝန်းကျင်ပညာရှင်တွေကပဲကြိုးဆိုတာမဟုတ်ပါဘူးဒီဆိုလာဆက်ယုံရဲ့ဆိုလာပြားတွေမှာအနာကထုံးကြောင်မိုင်းနဲ့လမ်းမကနေလွင့်လာတဲ့ဖုံတွေကိုတန့်ရှင်းပေးတဲ့အသက်23နှစ်အရွယ်ကလေးမိခင် Precious Fury ကလည်းကြိုဆိုပါတယ
် My life has changed financially. I'm now able to pay for my child's school fees.
ဝင်ငွေရတော့ကျမဘဝပြောင်းလဲသွားတယ်။အခုဆိုကလေးကျောင်းစီရောကျောင်းဝတ်စုံဖို့ပေးလာနိုင်တဲ့အပြင်ကလေးလူချင်းနာမသမျှလည်းမိခင်တယောက်အနေနဲ့ဖြည့်ဆည်းပေးလာနိုင်ပါပြီ
။ကဘာတလွှာဖန်လုံရင်တန်းွေထုတ်လို့မှုရှော့ချဖို့အတွက်တောင်းဆိုနေချိန်မှာဇမ်ဘာဝေနိုင်ငံဟာအထူးသဖြင့်ဒေသရင်းမိုးကောင်ရေရှားမှုကြောင့်ဆူဆူဝါဝါဓာတ်ပြတ်တောက်မှုနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီလိုချိန်မျိုးမှာဒီတက်ရွှေမိုင်းရဲ့ဆိုလာစွန့်ရင်စီမံကိန်းကြောင့်အဆင်ပြေလာစေတယ်လို့ဇင်ဘာဝေလျှက်စစ်ဓာတ်ပေးဌာနကပြောပါတယ
်။ VOA American တရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြည့်ကြုံပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့2024ခုနှစ်မေလ2ရက်ခြားသာပြည်နေ့မနက်ခင်းအစီအစဉ်တွေကိုလိုင်းထိုမီတန် 24/50 တိကျနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့ဂျန်စီအားကစားအစီအစဉ်တို့ကိုနောက်ပိုင်းမှာထုတ်လွှင့်မှာပါအခုတော့အေဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်Ukraine, Israel, Taiwan တို့အတွက် American အစိုးရကစစ်ရေးအကူအညီဒေါ်လာဘီလီယံ100လောက်ထောက်ပံ့ဖို့အတည်ပြုလိုက်ပါတယ်။ဒီအကူအညီတွေကြောင့်ကမ္ဘာကြီးဟာပုံမလုံးချုံအေးချမ်းလာနိုင်ပါသလား။အခုတပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာမမသဇယောင်ကဦးကျော်စံသားကိုမေးမြန်းဆွေးနွေးထားပါတယ်ရှင်။
မင်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပါဟ
ို Ukraine Israel Taiwan ဓာတ်ရီကိုပေးဖို့အတွက်ဒီ American ရဲ့အကူအညီပေးအစီအစဉ်တွေကိုသမ္မတ Biden ကလက်မှတ်ထိုးခဲ့ပါတယ်ပြီးတော့သူကပြောတာဒါဟာတစ်ကမ္ဘာလုံးကောင်းမှုအတွက်ပေါ့လေသူကအဲ့လိုပြောပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့တုံ့ပြန်မှုတွေကဘယ်လိုရှိပါလဲ
သမ္မတ Biden ကတော့သူပေးတဲ့အကူအညီကိုသူကကောင်းကြောင်းပြောမှာပေါ့လေ
It's a good day for America, it's a good day for Europe, and it's a good day for world peace, for real. This is consequential.
ကမ္ဘာကြီးညီညာရေးအတွက်အထောက်အကူဖြစ်မယ်၊ American ပုံမလုံးလုံးလာမယ်၊ကမ္ဘာကြီးပုံမလုံးလုံးလာမယ်လို့ပြောပါတယ်။တကယ်ဖြစ်နိုင်ရဲ့လား။ဒါပေမဲ့ American ပြည်သူတွေရဲ့သဘောထားကိုကြည့်ရင်တော့60ရာခိုင်နှုန်းလောက်ကြံမြင့်ထောက်ခံတယ်လို့ဒီမှာစစ်တမ်းတွေမှာတွေးရပါတယ်။ဥရောပမဟာမိတ်တွေကလည်းထောက်ခံကြပါတယ်၊ကြိုဆိုကြပါတယ်၊ဒီဟာကောင်းတယ်။ဒါပေမဲ့ဥရောပဘက်ကဘယ်လိုစိုးရိမ်မှုရှိသလဲဆိုတော့အမေရိကန်ပေးတဲ့အကူအညီဟာရုရှားကိုအနိုင်ယူဖို့အတွက်မလုံလောက်သေးဘူး။အဲဒီတော့သူတို့ကလည်းထပ်ပြီးပူပေးရမယ်။ထပ်ပြီးပံ့ပိုးပေးရမယ်ဆိုတော့အမေရိကန်ကအကူအညီတိုးနှင်းပေးတာနဲ့အများဥရောပကလည်းလိုက်ပြီးတိုးနှင်းပေးရမယ်ဆိုတဲ့ကိစ္စမှာတချို့ကစိုးရင်ကြပါတယ်။အဒါနဲ့ပူပြီးစိုးရင်ကြတဲ့တချို့ကတော့အမေရိကန်ကဒီလိုအကူအညီသိပ်ပေးလိုက်ရင်ရုရှားအနေနဲ့ပေါ့လေအနုမျိုးလက်နက်နျူကလ িয়ার ဝက်ပန်ကိုသုံးလာနိုင်သလားnuclear weapon ကိုသုံးတယ်ဆိုတဲ့နေရာမှာ strategic weapon တခါလဲစစ်ပွဲပြပြသွားတဲ့ပုံစံမျိုးမဟုတ်ဘူးဥပမာအပြင်ဂျပန်ကဒုတိယကမ္ဘာစစ်အတွင်းက American ဘုံကျဲခဲ့တာဟာဘုံကျဲပြရန်နဲ့ဆက်လက်ပြီးသွားတယ်ဆိုတော့မဟာဗျူဟာမြောက်တဲ့လက်နက်အဖြစ်သုံးချခဲ့တာပေါ့ strategic weapon လို့ခေါ်တာပေါ့အခုရုရှားသုံးလာနိုင်တယ်ဆိုတာ tactical weapon ဒီစစ်ပွဲအောင်နိုင်ဖို့အထောက်အကူဖြစ်ရုံ battlefield မှာစစ်မြေမှာသုံးမဲ့ပုံစံမျိုးလုံလာလေမလားဆိုပြီးတော့စိုးရိမ်ကြပါတယ်ဆိုတော့အဲဒီစိုးရိမ်မှုကတော့ Ukraine နိုင်ငံဆက်နေတဲ့ဥရောပနိုင်ငံတွေတကတော့ပူပြီးဆိုရင်ကြဖြစ်တာပေါ့လေအဲ့ဒါကတော့တုံ့ပြန်မှုတွေပါပဲအဲဒီနေရာမှာရုရှားဘက်ကတုံ့ပြန်မှုကတော့ပူတင်ကပြောရတယ်အမေရိကန်ကဒီလိုကူညီတာမင်းတို့အဆက်ရစရာဖြစ်နေ humiliation နဲ့ကြုံရလိမ့်မယ်ဆိုပြီးတော့ပြောထားတာတွေ့ရပါတယ်ဆိုတော့ဒါအဓိကအဖြစ်တုံ့ပြန်မှုတွေလို့ပြောရမှာဖြစ်ပါတယ
်အဲဒီအစည်းအဝေးတွေကိုတည်ပြုလိုက်ပြီးတော့လက်တလောတိုးတက်မှုတွေရောဒီဟာတွေထိရောက်မှုရော
လက်တလောတိုးတက်မှုကတော့တကယ်တော့အိမ်မှာပြောမှဆိုရင်ဒီအစည်းအဝေးအခုနေပေးဖို့အတွက်ကတော့လက်နဲ့ချီပြီးတော့ကြံ့ညာနေခဲ့တာအမေရိကန်ကွန်ဂရက်မှာလွှတ်တော်မှာအတည်ပြုမှုမရနိုင်တဲ့အတွက်ကြောင့်ဆိုအဲ့ဒီအတွက်ကိုယူကရိန်းကအတော်လေးအထိနာထားပြီဖြစ်တယ်အဲ့ဒီကိစ္စမှာအတော်လေးအထိနာနေတယ်ဆိုအဲ့ဒီအထိနာတာကိုပြန်ကမင်းလောက်တော့နေယူကရိန်းဘက်ကအတက်စရာဖြစ်လာမယ်ပေါ့လေဒီကိစ္စမှာသူကတော့ပြန်ကထိုင်မယ်ဆိုတော့ရုရှားကတစ်ဖက်သက်ပစ်နေတဲ့ drone တို့လေကြောင်းပစ်ခတ်မှုတို့ဘာလို့သူတို့လောလောဆယ်မှာ hunter နိုင်တဲ့သဘောမျိုးကြတဲ့နဲ့သွားအောင်လုပ်နိုင်မဲ့သဘောရှိတယ်။ဒါ့အပြင်ယူကရိန်းကအလေးသာလာနိုင်တဲ့အထောက်ပံ့မျိုးတော့မဟုတ်ဘူးလို့သုံးသပ်သူတွေကြွညင်သူတွေပြောကြပါတယ်။ယူကရိန်းဟာရုရှားစီမံစုံလင်းထားရတာသူတို့နိုင်ငံရဲ့နိုင်ငံ၅ပုံတစ်ပုံလောက်ရှိတယ်။အဲ့ဒါကိုပြန်ပြီးသုံးလာနိုင်တဲ့အဆင့်တော့မရောက်ဘူး။အဓိကအဖြစ်ကတော့ယူကရိန်းအတွက်သူတို့ပုံမအထိမှန်အောင်အချိန်ဆွဲနိုင်တယ်ပေါ့လေ။အချိန်ဆွဲပြီးတော့လုပ်နိုင်တဲ့ဆိုတော့အခြေအနေမျိုးတော့ရှိတယ်လို့သုံးသပ်ကြပါတယ်။ဒါကတော့လောလောဆယ်မှာ
အဲ့ခုနကဟိုပြောခဲ့တာကိုကြားပြမေးချင်တာနှောက်နှေးကြံ့ကြာတယ်ဆိုတာအဲ့ဒါလေးကိုပြောပြပေးပါဦး။
နှောက်နှေးကြံ့ကြာအမေရိကန်ကအခုနီပြည်ဖို့ကွန်ဂရက်ထွက်တော်ကအောက်ထွက်တော်ရောအထက်ထွက်တော်ဖြစ်တဲ့ Senate ကိုသဘောတူမှသမ္မတကလက်မှတ်ထိုးပြီးဥပဒေဖြစ်လာတာဖြစ်တယ်။ဆိုတော့အဲ့ဒီကိစ္စမှာကွန်ဂရက်ထွက်တော်မှာသဘောမတူမှုတွေရှိခဲ့တယ်၊ကံွယ်မှုတွေလုံလောက်တဲ့မဲ့ယူတယ်မရဘူး။ဆိုတော့ကံွယ်တယ်မှာအဓိကပထမတစ်ချက်ကတော့Republican Party ဝင်တချို့ကသူတို့ပါတီအတွက်ဦးစားပေးမူဝါဒတွေဖြစ်တဲ့နေဆက်လုံခြုံရေးအမေရိကန်နေဆက်ကလူဝင်မှုတရားစီရင် Immigration ဥပဒေအဲ့ဒီကိစ္စတွေမှာသမ္မတ Biden ရိုဘက်ကမလိုက်လျော်တဲ့အတွက်ကြောင့်ပုံပြီးအကြက်ကန်တဲ့သဘောအဲ့ဒီကိစ္စကိုပညာရှင်တချို့ကသုံးကြတယ်အဲ့ဒါပါခေါ်တယ် Legislative Hostage Taking ဥပဒေမှာ Hostage Taking လို့တွေပေါ့လေအဲ့ဒီပေးယူလို့ပြောပြန်ပြီးဆွဲထားတဲ့သဘောလို့သုံးကြတယ်ဒါကတော့သူရဲ့မူအဖြစ်ဖြစ်တာနောက်ပေါ်စီဘော်ဒီထက်အရေးကြီးတဲ့ကိစ္စတစ်ခုကတော့အမေရိကန်တစ်ဖက်ကတော့ American First နေရာကမှာ American ဟာကမ္ဘာထိပ်တန်း top လို့ပြောမှာ American Last ဖြစ်သွားတယ်အခု Ukraine ကပို့ပြီးတော့ American ရဲ့အကျိုးစီးပွားတဲ့သူများနိုင်ငံအကျိုးစီးပွားကိုအလင်းထားပြီးပေးနေရပါလားလုပ်နေရပါလားဆိုတဲ့အမြင်လည်းရှိခဲ့ကြတယ်ဆိုတော့အဲ့ဒီနှစ်ခုကြောင့်နှောင့်နှေးကြံ့ကြာမှုဖြစ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုကတော့အများစုထောက်ခံမှုကိုရတဲ့အတွက်ကြောင့်သူတို့လမ်းပွင့်သွားပြီဖြစ်တယ်ပေါ့လေ
နောက်တစ်ဖက်မှာလည်းဒီတရုတ်ကရုရှားကိုစီးရအကူအညီပေးရင်ဟိုတန်ခတ်အေးအေးယူမဲ့သဘောမျိုးပေါ့အမေရိကန်နိုင်ငံညာရေးဝန်ကြီးဒီဘလင်ကန်ကတရုတ်နိုင်ငံခီးစင်မှာပြီးခဲ့အပတ်ကအဲ့ဒီသဘောပြောခဲ့ပါတယ်အဲ့တော့ဒီပေါ်မှာလည်းနည်းနည်းရှင်းပြပေးပါဦ
းဒေါ်လာဇမားကတော့အဲ့ဒီလိုအထောက်ထားတရုတ်ပြည်ရုရှားကိုစီးရအကူအညီပေးနေရဆိုတဲ့အထောက်ထားမရှိသေးဘူးလို့ပြောကြပါတယ်သုံးသပ်သူတွေကပေါ့လေဝန်ကြီးဘလင်ကန်တို့ကပြောတာကလည်းပဲသူကနီးပညာနဲ့ကရိယာပစ္စည်းတွေထောက်ပံ့တယ်ပေါ့လေအဲ့ဒီဟာတွေဟာလက်နဲ့ထုတ်လို့ရမှအဆုံးပြုနိုင်တယ်အဲ့ဒါရှာကားဆိုပြောတယ်အဲ့ဒါကိုသာကံွယ်တာဖြစ်ပါတယ်ဒီလက်နဲ့တွေရာရှာကိုစစ်လက်နဲ့ပစ္စည်းတွေထောက်ပံ့နေတယ်လို့မပြောဘူးထောက်ပံ့လာရင်တော့ငါတို့ဒီဟာကိုတန်ခတ်ရေးယူမယ်လို့သူကချင်းချုပ်ပြီးပြောဆိုတာဖြစ်ပါတယ်တရုတ်ကအဲ့လိုထောက်ပံ့လာနိုင်စရာလည်းပဲစိတ်တော့မရှိဘူးလို့ပြောရမှာဖြစ်ပါတယ်ဘာလို့တရုတ်ကတစ်ဖက်သားရာရှာကိုကူညီတယ်ဒီစစ်ပွဲမှာဘယ်ဘက်ကပါဝင်နေလဲဆိုရပုံစံမျိုးသူကမပြချင်ဘူးနဲ့တူပါတယ်သူကညဉ့်ညဉ့်ရင်စကားတော်ပြောနေတယ်လူဆိုတော့တခိစားမှာသူကသိပေါ်ပေါ်ထင်းထင်းတစ်ဖက်ဖက်ကိုသိပြီးတော့ဖိပြီးအပစ်နေတယ်ဆိုရက်သဘောတော့မတွေ့ရပါဘူးသူယူကရိန်းဘက်နဲ့လည်းသူစကားပြောခဲ့မှုဓာတ်တွေရှိတယ်ဆိုတော့နောက်ပြီးတော့တရုတ်ကိုနိုင်ကလည်းရုရှားနဲ့ဆက်ဆံတာမှာထင်းထင်းသိမ်းသိမ်းလောက်တာရှိပါတယ်ခုနကလိုစစ်လက်နဲ့ပြည်စည်းမကူညီတဲ့အပြင်ဘန်ကင်းဘန်လုပ်ငန်းနဲ့ပတ်သက်လို့လည်းရုရှားတချို့ဘန်တွေနဲ့ပူပေါင်းဆောင်ရွက်တဲ့နေရာမှာတရုတ်ကပူပြီးထင်းထင်းသိမ်းသိမ်းတုံ့တုံ့ဆွဆွလုပ်တယ်ဆိုရဲထောက်ထားတယ်တွေ့ရပါတယ်ဆိုတော့ဘလင်ကင်တို့ဘက်ကဘယ်လိုပင်ဆွဆွပြောဆိုတော့လဲပဲအဲ့ဒီအထီးကတော့တရုတ်ကစစ်တိုးလာလိမ့်မယ်လို့မယူဆနိုင်ပါဘူးခင်ဗျာဒီနေရာမှာ
အဲ့ဒီအစီအစဉ်နေရာမှာဟိုအစ္စရေးကိုပေးမဲ့အကူအညီတွေလည်းပါပါတယ်ဒီအကူအညီတွေကရောငြိမ်းချမ်းရေးအတွက်ဘယ်လောက်ထိထိရောက်ပါမလဲ
အဲ့ဒါအဲ့ဒီမေဘွန်ထုတ်စရာဖြစ်ပါတယ်ဒီစီလီလည်းနဲ့ထောက်ပံ့တဲ့ဆိုတဲ့နေရာမှာ ethically ကိုကျင့်တရားပေါ်လေဒါကျင့်ဝတ်သိက္ခာပိုင်းအရာပေါ့ morally လိုက်နာရမယ့်ဟာရှိပါတယ်ဒီနိုင်ငံတကာမှာလည်းနဲ့ထောက်ပံ့ရေး convention တွေပါလို့ကြီးလိုက်ရင်လည်းပဲ atrocity ပေါ့ yes ပြိနှိမ်မှုကြမ်းကြုတ်မှုတွေကို agri people တွေအဟန့်တာလုပ်ဖို့အတွက်သာလျှင်ထောက်ပံ့ရမယ်ဆိုရဲမှုရှိပါတယ်။ဆိုတော့အမေရိကန်ကဣသရေလကိုပေးနေတဲ့အထောက်ပံ့ဟာ atrocity ရဲစက်ကြမ်းကြုတ်မှုတွေကိုဟန်တာဖို့ပေးတာဟုတ်ရဲ့လား။လက်ရှိစစ်မြေပြင်မှာကဣသရေလတပ်ဖွဲ့တွေကသာလျှင်အဲဒီပါလက်စတိုင်းအရသားတွေကိုအများကြီးတိုက်ခိုက်ပြီးတော့ပုံပြီးဒုက္ခပညာတွေ့ရပါတယ်။ဟာမတ်တွေကတော့ဟုတ်တယ်ပထမဆုံးဝင်တိုက်ပြီးတော့ဘလူးစီခဲ့ရတယ်ပြန်ပြေးဆွဲခဲ့ရတယ်ရှိတယ်။ဒါပေမဲ့အခုပြန်လဲတုံ့ပြန်နေတာကအဲ့ဒါထက်အစာပေါင်းများစွာတာလွန်နေပြီဖြစ်တဲ့အတွက်ကြောင့် atrocity ပုံပြီးတော့လှုပ်လာတာရဲစက်ကြမ်းတွေမှုပုံပြီးကျူးလွန်နေတာကဣသရေလဘက်ကလို့ဖြစ်နေတယ်လို့ကမ္ဘာကစုမြင်ကြပါတယ်။ဒါကြောင့်လည်းပဲဒီမေခွန်းသိမေခွန်းထုတ်စရာဖြစ်ပါတယ်ဆိုတော့အမေရိကန်ကညီညာရေးလုပ်ဖို့စဉ်းစားပါပါညာဆွေးအချိန်ချင်းဆွေးနွေးတယ်အီဂျစ်ကတဆင်းရှေ့လေပိုင်းနိုင်ငံတွေဂျော်ဒန်တို့ဘာလို့တဆင်းဣသရေလကပဇက်ကသာပြောတယ်တခါမှမလိုက်နိုင်ဘူးဆိုတော့မလိုက်နိုင်ရင်လည်းပဲအမေရိကန်ကလက်နက်ကပေးမြဲပေးနေတယ်ဆိုတော့လူပြောစရာသိရှိပါတယ်ဒီကိစ္စဟာဒါကြောင့်လည်းဒီမှာလည်းပဲအမေရိကန်ကျောင်းသူကျောင်းသားတွေကအစားပြတ်တန်တွေပြင်းထန်ဖြစ်ရတယ်ဒီကိစ္စကိုဆန့်ကျင်ရတယ်ပါလက်စတိုင်းပြည်သူကိုထောက်ခံကြရတယ်ပါလက်စတိုင်းဒုက္ခသည်တွေအတွက်စာနာတယ်သူတို့လည်းကောင်းပါပဲတခြားလန်ဒန်တို့ဘာလို့မှလည်းပြည်ခနာတိုင်းမျိုးဖြစ်နေကြပါတယ်ဆိုတော့ဒီဣသရေလကိုပြည်ရဲ့စီးရဲကုနီဟာညီညာရေးအတွက်အထောက်အကူဖြစ်မယ်လို့ဆိုတဲ့ဟာကတော့မေလုံးအကြီးကြီးမေးစရာဖြစ်နေတယ်လို့ပြောမှဖြစ်ပါတယ်
။နောက်ဒီထဲမှာဒီထိုင်ဝမ်ကိုထောက်ပံ့တဲ့ကိစ္စလည်းပါပါတယ်ဒီပုံမှာတိရဲ့သဘောထားရောဂျင်းနဲ့ပါမလား
ဘယ်လိုမှမကျေနပ်နိုင်ဘူးတကယ်တော့အစကတည်းကထိုင်ဝမ်ကို1989မှာထင်တယ်အမေရိကန်ကဝန်ဆိုင်နာပေါ်စီကိုသူကအစိမ့်ပြုခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းမှာဒီကိစ္စတဖြည်းဖြည်းတဖြည်းဖြည်းအမေရိကန်ကသွေဖီလာပြီးတော့ထိုင်ဝမ်ကိုမြောက်ပေးလာတယ်လွတ်လပ်တဲ့ယက်တိမှုဖြစ်အောင်ပေါ့လေတရားဝင်မဝင်မဟုတ်ဘူးတောင်မှအစင်းမြင့်ပုဂ္ဂိုလ်တွေအစိုးရနဲ့ဒါလက်ဘဆက်ဆံတဲ့ပုံစံမျိုးသွားလက်ပတ်တယ်နောက်ပြီးတော့အထောက်ပံ့နေပေးတယ်စီးရဲအထောက်ပံ့နေပေးတယ်အကာအကွယ်ဆိုပြီးတော့သူတို့လှုပ်တာတွေပါဖြစ်တယ်ဆိုတော့တရုတ်ကမကျေနပ်ပါဘူးဆိုတော့ဒီကိစ္စမှာတော့တရုတ်ကတော်လေးအကဲဆက်ပါလိမ့်မယ်ဥကိစ္စပါလည်းပဲတရုတ်ဘက်ကတော့ဒါကိုပြောတယ်တရုတ်ကဘာပြောလဲဆိုတော့ဒါထိုင်ဝမ်အတွက်အန္တရာယ်ဖြစ်နိုင်တယ်ဆိုတော့ပြောပါတယ်တရုတ်ကတုံ့ပြန်မှာအဓိကကတော့အဲ့ဒါပါပဲဆိုတော့ဒီကိစ္စကိုလည်းစောင့်ကြည့်ရမယ့်ကိစ္စပါတာအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ကျွန်တော်အာရှနဲ့နီးရောလေးပို့ပြီးတော့
နောက်ဆုံးမေးချင်တာကဒီအမေရိကန်ရဲ့ဘာမတ်အက်ဥပဒေအရဟိုမြန်မာနိုင်ငံကိုထောက်ပံ့တဲ့120တသန်းဒီလိုပေးတာဟာတဲ့တိုင်းပြည်ကိုဖျက်နေတာဆိုပြီးတော့ဗိုလ်ချုပ်စော်မင်းထွန်းကဒီစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြည်တွင်းသတင်းဌာနတခုနဲ့ဟိုတိတ်ဆုံမင်းမြန်ကမှပြောလိုက်ပါတယ်
ကြားလိုက်ပါအဲ
့တော့ဒီကူညီကဘယ်လောက်ထိအရေးပါပါလဲ
ကျွန်တော်ညီအရေးမပါပါဘူးဒီကူညီကသူတို့ကဒါ non leader လို့ပြောပြီးတော့ဘာမှအရေးကြီးဒုက္ခသည်ကိုကူညီတာတွေဒုက္ခသည်ကိုကူညီတာကောက်ပါတယ်ဒါကျိုးဆိုပါတယ်ဒါပေမဲ့အဓိကအဖြစ်အဲ့ဒီဟာကိုသာ focus လုပ်ထားတာဖြစ်တယ်ဆိုတော့တန်တဲ့ဟာတွေကတော့သိမဆူစလောက်ကိစ္စသာဖြစ်တဲ့တရားစီးရဲအထောက်ကူလည်းပဲလုံးဝမပါပါဘူးဒီဟာဒါတော့ဒီစိုးရင်စရာလည်းမဟုတ်ပါဘူးအမေရိကန်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လောက်ထိကူညီဖို့လည်းရွေးချယ်မရှိသေးဘူးတူပါတယ်အခုတိုင်ဝမ်ကိစ္စမှာပဲတရုတ်နဲ့တော်လေးထိတိုက်တွေ့ရမယ်ဆိုတော့အမေရိကန်ဟာမြန်မာကိစ္စမှာတေကိုကလန်ဆန်လုတ်ပြီးတော့အဲ့လိုစီးရဲကိုပြင်းမယ်အဲ့မှာရံပွဲတစ်ပွဲဖြစ်အောင်ထပ်ဆမယ်လို့ကျွန်တော်မထင်ပါဘူးစစ်ကောင်စီကတော့ပြောမှာပါသူတို့ရာရှာနဲ့တလီဇန်နဲ့ပေါ့လေရာရှာလည်းဒီကိစ္စမှာဟိုဘက်မှာကန့်ကွက်နေတယ်ဆိုတော့ဒီဘက်ကလည်းသူကမြန်မာပြည်မှာဆွဲစည်းကန့်ကွက်တာလည်းဖြစ်နိုင်ပါတယ်ရာရှာကိုထောက်ခံတဲ့နိုင်ငံတွေထဲမှာ list တိလိုက်ရင်ခုနိုင်ငံစစ်နိုင်ငံလောက်စီးရဲအထက်မှာမြန်မာနိုင်ငံလည်းပါလာတွေ့ရပါတယ်ဆက်ဆက်ပါပါဆိုတော့မြန်မာဘက်ကတော့ American လုတ်တာကိုပြောမှာပဲပေါ့ဒါပေမဲ့မထင်ပါဘူးအမေရိကန်လောက်ပေးတဲ့ခွင့်မြန်မာနိုင်ငံလည်းမပြတ်ပါဘူးမြန်မာနိုင်ငံပြတ်တာကတော့ချင်းချင်းချင်းညှိုးမှုမရှိတာဒီမိုကရေစီကြဆုံးတာဆရာနာရှင်စနစ်ပုံပုံကျပြန့်လာရတာဒါတွေသာလျှင်တိုင်းပြည်တွေအန္တရာယ်ကြီးတဲ့ကိစ္စတွေထင်ပါတယ်ညီ
ဟုတ်ကဲ့ပါဦးဆရာနာရှင်ခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်တက်ပါတယ်ခင်ဗျာ
ပြပောင်းများစွာမြန်မာလူမှုအတိုင်းဝိုင်းနဲ့ဝေးကွာနေပေမဲ့မြန်မာစာနဲ့မြန်မာစကားကိုပြောနိုင်ရေးနိုင်တာဟာသူ့အတွက်ပါရဂူဘွဲ့ယူရမှာအထောက်အကူပြုပါတယ်လို့မြန်မာပြည်ကနေငယ်စဉ်ကတည်းကအမေရိကကိုရောက်နေပြီးအခုလက်ရှိကမ္ဘာနာမည်ကြီးတက္ကသိုလ်တစ်ခုမှကျောင်းတက်နေတဲ့လူငယ်ကပြောပါတယ်မြန်မာပါဝင်အမေရိကကိုပြောင်းရွှေ့နေထိုင်သူတွေနဲ့ပတ်သက်တဲ့သုတေသနစာတမ်းတစ်စောင်ကိုလည်းပြုစုနေတယ်လို့မီဇိုရန်ကိုရောက်နေတဲ့ချင်းလူမျိုးတွေနဲ့ပတ်သက်ပြီးတော့လည်းစာတမ်းရေးဖို့ချိုးစားနေသူပါမခင်လေးကဂျန်စီပြည်သက်တွေအတွက်စကားပြောထားပါတယ်ရှင်
ဟေ့ဂျန်ဇီရိုတက်ချင်ရောက်ပြန်ပြီနော်ဂျန်ဇီရိုကြီးမြန်မာနိုင်ငံကနေပြီးတော့အမေရိကန်မှာရှေ့ပြောင်းအခြေချခဲ့တဲ့မြန်မာလူငယ်လေးကအခုဆိုလို့ရှိရင် Stanford University မှာပါရဂူဘွဲ့သင်တန်းကိုတက်ရောက်ခွင့်ရခဲ့တယ်လေသူဘလို့ကြိုးစားပြီးတော့အခုလိုအောင်မြင်လာလေဆိုတာကိုသူနဲ့စကားပြောထားတယ
်ကျွန်တော်နာမည်ကဆောင်းရင်ဖြစ်ပါတယ်ကျွန်တော်ကို Stanford တက္ကသိုလ်မှာ Sociology PhD ကျောင်းသားအနေနဲ့တက်နေပါတယ်
သူကလေမူလာတန်းကျောင်းသားဘွားတွေကအမေရိကကိုရောက်လာပြီးမြန်မာစာနဲ့မြန်မာစကားကိုကောင်းကောင်းကျွမ်းကျွမ်းကျင်ကျင်ပြောနိုင်တယ်အဲ့လိုမျိုးပြောနိုင်တာကလေသူ့ရဲ့ပညာရေးမှာတစိတ်တပိုင်းအထောက်အကူပြုရဲဆိုတာကိုပြောပြထားတယ
်ကျွန်တော်ပြောဆိုလို့ရှိရင်ကျွန်တော်နေခဲ့တဲ့ပမာလို typing လုပ်ကိုတည်နေခဲ့တယ်ဒီမှာကျွန်တော်မေးဆိုလို့ရှိရင်ကျွန်တော်ကျောင်းပို့တဲ့မနက်တိုင်းမှာဆရာဦးစောဒီကစာတွေကိုတရားဖတ်ပြီးတော့မှရစာစုတက်အောင်ကျွန်တော်တရားလေ့ရှိနေခဲ့ပါတယ်။ဘုမားလို့ဒီလိုမျိုးဆက်ပြောနေလို့လည်းကျွန်တော်ဒီ PhD လေ့လာတဲ့ဆက်လုပ်နေလို့ဆိုအကူအညီအများကြီးရပါတယ်ပေါ့။ဒီဘုမား community တွေကိုပြောနေတဲ့အချိန်မှာဘုမားလို့မပြောစမ်းလို့ဆိုခက်ခဲနေကြရရှိမှာဆိုတော့ဘုမားလို့ဆက်ပြောနေလို့လည်းကျွန်တော် research ဆက်လုပ်လို့ရတာပါ
။သူကတကယ်ကိုကမ္ဘာထိပ်တန်းတက္ကသိုလ်ဖြစ်တဲ့ UCLA တက္ကသိုလ်မှာ undergrad အတွက်ဝင်ခွင့်ရခဲ့တယ်။အဲ့အချိန်တုန်းကသူတို့မိသားစုထဲမှာဘယ်လောက်ထိပျော်ရွှင်ခဲ့ရတဲ့အချိန်လေးလဲဆိုတာကိုလည်းပြောပြထားတယ်
။ email ဝင်လာတဲ့ကျွန်တော်ချက်ချင်းကြည့်တယ်ပြီးတော့မှ follow ကိုတွားကြည့်ပြီးတော့မှရမရကြည့်မယ်ဆိုတော့စိတ်လှုပ်ရှားတာပေါ့ email တွေ့ကြတယ်စိတ်လှုပ်ရှားပြီးတော့မှဒီတော့မှနောက်ဆုံးရသွားတယ်ဆိုတာထခုံနေတော့မျိုးအဲ့လိုအဲ့လို excitement ကြီးတော့ရှိခဲ့တာပေါ့ဟုတ်ကဲ့
ဒီလိုကမ္ဘာထိပ်တန်းတက္ကသိုလ်ဝင်ခွင့်ရဖို့အတွက်သူဘယ်လိုကြိုးစားခဲ့လဲ
။ကျွန်တော် high school ကတည်းကတကယ်ပြောရမယ်ဆိုလို့ရှိရင် activity တွေအများကြီးပါဝင်ခဲ့တယ် volunteer တွေလုပ်ခဲ့တယ်ပြီးတော့မှကျွန်တော်စာလဲတေချာလုပ်ခဲ့တယ်ဆိုတော့ကျွန်တော်စိတ်ထဲမှာဒီအကြောင်းကောင်းကြည့်ရောက်ချင်တယ်ကွာကျွန်တော်ဒီမန်ချက်နေနဲ့ကြိုးစားခဲ့တဲ့အတွက်တော့ကိုယ့်အကိုဖြည့်ဆည်းမှုလည်းရှိခဲ့အမှတ်တွေလည်းကောင်းအောင်လုပ်ရတယ် extra curricular လည်းလုပ်ရတယ်ဆိုလို့ရှိရင်ကြာလာကိုယ့်အချင်းနည်းနည်းနည်းလာတာပါဆိုတော့ကျွန်တော်မှတ်မိတာတော့နောက်ဆုံးတဲ့ high school မှာဆိုလို့ရှိရင်တော့တိတ်အိတ်မရအောင်ဆိုတော့ဟိုကျောင်းသွားတိုင်းသူကအိတ်ငိုင်းနေတာလို့တိတ်မလန်းတာလို့ပြောတယ်ငယ်ချင်းနေတဲ့စကားကောင်းကောင်းမပြောနိုင်တာတို့ကျွန်တော်အဲ့လိုမျိုးအခက်ခဲ
ပြီးတော့သူကနောက်ထပ်ကမ္ဘာထိပ်တန်းတက္ကသိုလ်ဖြစ်တဲ့ Stanford University မှာပါရဂူဘွဲ့ကိုလည်းတက်ခွင့်ရသေးတယ်
ခုနကပြောခဲ့တဲ့လိုမျိုး UCLA ရတော့တော့ဒါတော့စိတ်လှုပ်ရှားရဲဆိုတော့ကျွန်တော် Stanford ရတော့ပို့ပြီးတော့မှစိတ်လှုပ်ရှားခဲ့ပါတယ်ကျွန်တော်တော့လည်းမဟုတ်ကျွန်တော်မိသားစုတော့လည်းဖြစ်ချင်းကျဲတယ်အဲ့လိုမျိုးအိမ်မတစ်ခုဆိုတော့လည်းကျွန်တော်တို့အများကြီးဝမ်းသာခဲ့တာပေါ့ဟုတ်ကဲ့
သူ့ရဲ့ပါရဂူဘွဲ့အတွက်သူအထူးပြုလေ့လာနေတာကဘယ်ဘာသာရဲ့လဲ
ကျွန်တော်ဒီကြောင်းပြောရမယ်ဆိုတော့ကျွန်တော်တက်နေတဲ့အခုပါတဲ့က sociology လို့ခေါ်ပါတယ်ဆိုတော့ example ပြောရမယ်ဆိုလို့ရှင်ကျွန်တော်ဒီ Stanford မှာရှိတဲ့ immigration policy lab ဆိုတဲ့ဖွဲ့စည်းနေဟိုသူတွေ့ပြီးတော့မှဒီဟိုရောက်လာတဲ့ refugee တွေကိုကျွန်တော် interview ပြီးတော့သူတို့ဘယ်လိုခက်ခဲရင်ဆိုင်ရလဲဘယ်လိုအကူအညီတွေလိုလဲအဲ့လိုမျိုး needs assessment နဲ့ပါဝင်တယ်ပြီးတော့သူရဲ့သူတို့ဘက်ကလည်းဒီမိကောက်ဘယ်လိုမြင်လဲသူရဲ့ perspective လည်းရအောင်လို့ကျွန်တော်လေ့လာနေပါတယ်ဆိုတော့အဲ့ဒါ refugee တွေကနိုင်ငံတွေကိုစုံပါတယ်ဆိုတော့ Syria လာတဲ့ refugee တွေရှိတယ်တခြားသူတို့ Somalia တို့ကောင်ကိုတော့ပြီးတော့ဗမာပြည်ကလာတဲ့ refugee တွေကျွန်တော်အကုန်လုံး interview လုပ်ပါတယ်ဆိုတော့ this is a example of like ကျွန်တော်စိတ်ဝင်စားတဲ့ဘက်လည်းပါဝင်တယ်ပြီးတော့မှအခုဗမာပြည်နဲ့ဆိုင်တဲ့အဲ့လိုမျိုးဒီကိုရောက်လာတဲ့ဗမာဗမာလူမျိုးတွေလည်းဟုတ်တယ်ဒါပေမဲ့အခြားဖွဲ့တွေလည်းဘလို့အမေရိကမှာစူးစမ်းနေကြလဲပေါ့ဘလို့လို့ community တွေထောင်နေကြလဲပြီးတော့မှအခုဒီလာမယ့် summer ဆိုလို့ရှိရင်ကျွန်တော်ကအိန္ဒိယနဲ့ဗမာပြည်နယ်စပ်မှာရှိတဲ့ဟိုချင်းဒုက္ခတွေမေဇရမ်ဖတ်မှာရောက်နေတဲ့အကြောင်းလဲကျွန်တော်လေ့လာဖို့ဆိုပြီးတော့မှ field trip or field work plan တစ်ခုရှိပါတယ်ဆိုတော့ဒါကတော့ကျွန်တော်ရဲ့ research agenda ပေါ့
။ဘာကြောင့်မလို့သူဒီဟာကိုအထူးပြုလေ့လာနေရတာလဲ
2018ပြီးတော့ကျွန်တော်ဗမာပြည်တစ်ခေါက်ပြန်လည်ဝင်ရခဲ့ပါတယ်အဲ့တော့အူမင်းကိုနိုင်ရဲ့ကျွန်တော်တွေ့ခဲ့ရတယ်။ဒါနဲ့အူမင်းကိုနိုင်ရောကျွန်တော်မေးခဲ့တာတစ်ခုရှိရပါတယ်ဆိုတော့ဒီတော့ဒီပြည်ပရောက်နေတဲ့လူငယ်တယောက်အနေနဲ့ကိုနိုင်ရောဘလို့အကူအညီပြန်ပေးနိုင်လဲပေါ့။မင်းကိုနိုင်တွေ့လိုက်တဲ့အဖြစ်ကတော့ကိုဟာကို sacrifice လုပ်တာထက်ပေါ့။ကိုရဲ့ရှိတဲ့ knowledge တွေကိုရဲ့ရှိတဲ့ skill တွေကိုတုံးပြီးတော့အကူအညီပေးပေါ့။ဆိုတော့ကျွန်တော်အဲ့ဒါအဲ့စကားကြားပြီးတာနဲ့အော်ဟုတ်တယ်တော့ကျွန်တော်တကယ်လို့ဒါဗမာ community ကကြီးလာတဲ့ဗမာလူငယ်တယောက်ကဒီအကြောင်းရေးမရေးဘူးဒီအကြောင်းမလေးလာဘူးဆိုလို့ရှိရင်အမေရိကမှာဒီ community အကြောင်းနေရာသိပြီးတော့မှဒီကတိမှာမဟုတ်ဘူးလေဆိုတော့ကျွန်တော်ကလည်းဒီ community အကြောင်းလေးသိချာတည်တယ်ဆိုတော့ကျွန်တော်မှလည်းဒီကျွန်တော်ရဲ့နိုင်ငံအတွက်ကျွန်တော်ရဲ့ community အတွက်ပြန်ပြီးတော့ base ချင်တာဆိုတော့လည်းပါဝင်တော့အဲ့ဒါ inspiration ရ
ကဲဂျင်စီတို့ဒီတစ်ပတ်တော့ဒီလောက်ပဲเนาะရှေ့တစ်ပတ်ဒီကြားလို့ရှင်လေနောက်ထပ်ကောင်းလို့ရရလေးစီစဉ်ပေးသွားမှာမို့လို့ဂျင်စီအစီအစဉ်ကိုဆက်ဆက်စောင့်ကြည့်ကြပါဦးဟုတ်လ
ား2024 Paris Olympic ပြိုင်ပွဲအတွက် Olympic မြေရှုထိုင်ကိုတော့ Greek နိုင်ငံကနေပြင်သစ်ကိုတည်ဆောင်ထားပါပြီ Brazil တင်းနဲ့ကမ္ဘာဖလားဘိုးဆွဲခဲ့တဲ့ကမ္ဘာကျော်တိုက်စင်မှုကြီးအသက်60ပြည့်ခါနေ့မှာဘောလုံးပြန်ကန်တော့မှာဖြစ်ပါတယ်လီဗာပူးအသင်း Ragan Club နေရာအစားထိုးမဲ့သူကိုရွေးလိုက်ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်စုစည်းတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOE ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒါပေမဲ့2024 Paris Olympic ပြိုင်ပွဲမှာထွန်းကြီးမဲ့ Olympic မြေရှုတိုင်ကိုတော့ Greek နိုင်ငံကနေပြင်သစ်နိုင်ငံကို April 28ရက်နေ့စနေနေ့မှာစတင်တည်ဆောင်သွားပါပြီ2024 Paris Olympic ပြိုင်ပွဲအတွက်မြေရှုတိုင်ကိုစနေနေ့မနက်က Greek နိုင်ငံ Paris မြို့ကနေတင်းမောနဲ့စတင်တည်ဆောင်ခဲ့ပြီးတော့ဒီနေ့ကနေ့မှာတော့ Corinth မြောင်းကိုဖျက်ပြီးပြင်သစ်နိုင်ငံ Marseille မြို့ကိုတည်ဆောင်တာဖြစ်ပါတယ်တင်းမောနဲ့17ရက်ကြာတည်ပြီးတဲ့နောက်မှာတော့ Olympic မြေရှုတိုင်ဟာ Marseille မြို့ကိုလာမယ့်မေလ10ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်အဲ့နောက်ပြင်သစ်နိုင်ငံတော်မှာ68ရက်ကြာလဲလဲပြီးတဲ့နောက် Paris မြို့ကိုတော့ July 26ရက်နေ့မှာရောက်ရှိมาဖြစ်ပါတယ်ခင်ဗျာဒီဘက်ကဘောလုံးဘွဲ့ချုပ်နဲ့စော်ရီနိုင်ငံကအရွန်ကိုရင်းနှံကုမ္ပဏီတို့၄နှစ်ကြာအချိုးတူပူးပေါင်းဆောင်ရွက်သွားဖို့အတွက်ကိုသဘောတူစာချုပ်ထုတ်လိုက်ကြပါတယ်။ဒါကြောင့် Fever အနေနဲ့အရွန်ကိုစော်ရီရင်းနှံကုမ္ပဏီနဲ့လာမယ့် 2028 ခုနှစ်အထိအတူလက်တွဲသွားမှာဖြစ်ပြီးတော့အရွန်ကိုကုမ္ပဏီဟာလည်းလာမယ့် 2026 ကမ္ဘာဖလားနဲ့ 2029 အမျိုးသမီးကမ္ဘာဖလားတွေလိုနိုင်ငံကအားကစားပြိုင်ပွဲတွေမှာ Fever နဲ့အချိုးတူဆောင်ရွက်သူတွေဖြစ်လာတော့မှာပါဆော်ရီအာရေဗျနိုင်ငံဟာအခုနောက်ပိုင်းမှာကောက်တီဘောလုံးကားပြိုင်ပွဲအစရှိတဲ့အားကစားပြိုင်ပွဲတွေမှာဒေါ်လာဘီလီယံနဲ့ချီအသုံးပြုပြီးတော့နိုင်ငံကအားကစားပြိုင်ပွဲတွေနဲ့အားကစားလောကတွေကိုငွေလုံးရင်းနဲ့ဝင်တိုးနေတာဖြစ်ပါတယ်။လူခွေစောင့်ကြည့်သူတွေနဲ့တချို့ဝေဖန်သူတွေကတော့ဆော်ရီနိုင်ငံဘက်ကအခုလိုလှုပ်တာဟာသူတို့ရဲ့လူခွေချိုးဖောက်မှုမှတ်တမ်းတွေကိုအာရုံပြောင်းအောင်လှုပ်တာဖြစ်တယ်ဆိုပြီးတော့ဝေဖန်နေကြပါတယ်ခင်ဗျာ။ယောဘဘကဘောလုံးပွဲတွေမှာတော့ပြီးခဲ့တဲ့သတင်းပတ်ကအင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေမှာအာဆနယ်နဲ့မန်စီးတီးတို့နိုင်ပြီးတော့လီဗာပူးအသင်းသေးကျသွားခဲ့ပါတယ်။လီဗာပူးနဲ့ဝက်ဆမ်တို့ငကိုးစီသေးကျပြီးအာဆနယ်ကတော့တန်နမ်ကို3-2မန်စီးတီးကနော်တန်နမ်ဖောရက်စ်ကို2-0မရှိနဲ့နိုင်လာကြောင်းအာဆနယ်ကအမှတ် 80 နဲ့ပထမမန်စီးတီးကတပွဲရှော့ကစားပြီးတော့86မှတ်နဲ့ဒုတိယလီဗာပူးက85မှတ်နဲ့တတိယဖြစ်သွားပြီးတော့ချန်ပီယံဖြစ်ဖို့မျှော်လင့်ချက်လဲပို့ပြီးတော့ဝေးသွားခဲ့ပါတယ်။ဆိုတော့ Premier League Champion ဘယ်သူဖြစ်မဲဆိုတာနဲ့ပတ်သက်ပြီးတော့ Soccer Follow Channel အိတ်တာချုပ်ကိုချောင်မြတ်ကိုမေးကြည့်ထားပါတယ
် Premier League တရပူလူပဲမှာ Liverpool ကတော့နောက်ကောင်ကျသွားပြီးတော့ကျွန်တော်ထင်တယ်ပြီးခဲ့တဲ့ West Ham ပွဲကိုကြည့်မယ်ဆိုရင် Liverpool တင်းသားတွေပထမပိုင်းကစားပုံကတော်တော်လေးဆိုးသွားတယ်ဒုတိယကသူတို့ပြန်တင်ကစားတယ်ဆိုပေမဲ့သူတို့ရဲ့စိတ်ဓာတ်ပိုင်းအခြေအနေရောဖလားလက်ရှော့လိုက်ပြီးဆိုတဲ့အခြေစွမ်းမျိုးကိုကျွန်တော်တွေ့ရတယ်။အထူးသဖြင့်ခံစစ်ပိုင်းရောတိုက်စစ်ပိုင်းကရောသူတို့မှာအားနည်းချက်တွေရှိနေတယ်။အထူးသဖြင့်ရောဟိုလီဗာပူးရဲ့ပြဿနာကပြိုင်ဘက်ကိုဘိုးသွင်းခွင့်အများပြားပေးနေရတဲ့ပြဿနာပဲဗျ။အဲလီဗာပူးကတော့လုံးဝချန်ပီယံဖြစ်နိုင်တော့ဘူးလို့ကျွန်တော်တို့မြင်တယ်။မန်စီးတီးနဲ့အာဆနယ်ကတရဖူလူရတယ်။အဲတော့မန်စီးတီးရဲ့ပွင့်ချက်အနေအထားတွေကိုကြည့်မယ်ဆိုရင်အာဆနယ်ထက်ပိုပြီးခြောက်လဲနေတယ်ဆိုပေမဲ့ကျွန်တော်တို့ Wolf Fulham Sport Watson ဆိုတဲ့ပွဲကိုသူ၄ပွဲစတိုက်သူရှင်ဆန်ရမယ် Man City ရော Man City ကံကောင်းတော့တာကသူက Champion League မကစားရတော့ဘဲနဲ့ Premier League ကိုသူအားဆိုင်ရတော့မှဖြစ်တဲ့အတွက်ကြောင့်တပွဲချင်းစီကိုသူဘိုးလူပွဲတွေလို့ကစားသွားပြီးတော့သူအနိုင်ရယူသွားမလားပေါ့သူ Champion League အပိုင်းကတော့ဟို Wolf တို့ Fulham တို့ Sport တို့ Watson တို့ဆိုတော့တကယ်တမ်းပြောရင်ဟိုရှော့တလို့မရရအသင်းတွေပြောအသင်းတွေအကုန်လုံးကတိုက်စစ်ကောင်းပြီးတော့ကောင်တာကောင်းတဲ့အသင်းတွေဖြစ်နေတဲ့အတွက်ကြောင့်မလို့မန်စီးတီးအနေနဲ့နည်းနည်းလေးပါပေါ်လို့မရတဲ့အနေထားပါကျွန်တော်ကတော့အာတီတာရဲ့အာဆင်နယ်ကချန်ပီယံဖြစ်နိုင်ကြီးအများကြီးရှိနေသေးတယ်လို့ကျွန်တော်တို့မြင်တယ်အာဆင်နယ်ကပို့ပြီးတော့ပွဲချန်နေတာမှခက်ခဲတယ်ဆိုပေမဲ့ဟိုတပွဲချင်းစီတိုင်းကိုနိုင်အောင်ကန်သွားမယ်ဆိုရင်မန်စီးတီးချေချော်မှာသူကအချန်ပီယံဖြစ်သွားနိုင်တယ်။အာတီတာလက်ထက်အကောင်းဆုံးအာဆင်နယ်အသင်းတွေနဲ့ချန်ပီယံမဖြစ်ဘူးဆိုရင်ဒီရာသီမှာတော်တော်လေးကိုနစ်နာလာတယ်လို့ကျွန်တော် ဆိုချင်ပါတယ်ခင်ဗျာ
Premier League ဘက်ကဒီတစ်ပတ်နောက်ထပ်ထူးခြားတဲ့သတင်းတစ်ခုကတော့ Liverpool ဟာအသင်းကနေထွက်တော့မဲ့ဒီပြ Jurgen Klopp ရဲ့နေရာမှာအစားထိုးဖို့အတွက် Bayern နီးပြ Arne Slot ကိုဒီပြအဖြစ်နဲ့ရွေးချယ်လိုက်ပါတယ်ဘလော့ကိုခေါ်ဖို့အတွက် Liverpool နဲ့ Fanny ကြားမှာသဘောတူညီမှုရခဲ့တယ်လို့ Dutch Media တွေကဖော်ပြကြပါတယ်။ Slot ဟာ Fanny အသင်းနဲ့စာချုပ်နဲ့ကြံသေးတဲ့အတွက် Liverpool အသင်းက Slot ကိုခေါ်ဖို့အတွက်စာချုပ်ဖြတ်သိမ်းက Euro 17သန်းပေးရတယ်လို့ Britain သတင်းမီဒီယာတွေကတော့ဖော်ပြပါတယ်။ Liverpool နီးပြ Jurgen Klopp ကတော့ Liverpool နီးပြအလုပ်ကကမ္ဘာအကောင်းဆုံးအလုပ်ဖြစ်တယ်လို့ပြောလိုက်ပြီးတော့ Slot ကိုင်းတဲ့အသင်းတွေရဲ့ပုံစံနဲ့ကစားပုံတွေကိုချိန်တယ်လို့လည်းပြောလိုက်ပါတယ်။တောင်ကော90ပြည်လိုနေ့တွေကကမ္ဘာဘောလုံးလောကမှာနာမည်ကြီးဘောလုံးတိုက်စစ်မှုကတော့ဘောလုံးလောကကိုပြန်ခြေချဖို့လုပ်နေပါပြီ။တောင်ကော94ကမ္ဘာချန်ပီယံဘရာဇီလ်သင်းရဲ့နာမည်ကြီးတိုက်စစ်မှုရိုမာရီယိုဟာဘရာဇီလ်ဒုတိယတန်းကအမေရိကအာဂျီအသင်းမှကစားဖို့အတွက်ကစားသမားအဖြစ်နဲ့မှတ်ပုံတင်ထားပြီးတော့ပြန်ကစားဖို့အတွက်လည်းအပြဲထံလေ့ကျင့်နေပါတယ်။ရီယိုရီဂျေနေရိုဘောလုံးဖွဲ့ချုပ်ကလည်းရိုမာရီယိုကစားသမားအဖြစ်နဲ့မှတ်ပုံတင်ထားတယ်ဆိုတာကိုအတည်ပြုပါတယ်။ရမာရီယာ94ကမ္ဘာဖလားတော့က28နှစ်ဖြစ်တဲ့အတွက်အခုခါမှာတော့သူဟာအသက်58နှစ်ရှိဖြစ်ပါတယ်။သူက2008ခုနှစ်မှာကစားသမားဘဝကနေအနားယူခဲ့ပြီးတော့အခု15နှစ်ကျော်အကြာမှာတခါဘောလုံးလောကကိုခြေချဖို့လှုပ်လာခဲ့တာပါ။ရမာရီယိုရဲ့သားရမာရီညိုဟာလည်းအဲ့ဒီအသက်မှာကစားနေပြီးတော့သူတို့သားဖားနှစ်ယောက်ဟာပြီးခဲ့တဲ့ကြာသပတေးနေ့ကတော့စပြီးတော့အတူလေ့ကျင့်ခန်းဆင်းခဲ့ကြပါတယ်။အချိန်ထဲမှာပဲဘရာဇီလ်အတွက်အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါဂိုးအများဆုံးသွင်းပေးထားတဲ့ဘရာဇီလ်အမျိုးသမီးအသင်းရဲ့တိုက်စစ်မှုမာတာဟာဒီနှစ်ကုန်မှာနိုင်ငံတကာဘောလုံးပွဲတွေကနေနားယူတော့မယ်လို့ကြေညာလိုက်ပါတယ်။အသက်38နှစ်ရှိပြည့်တဲ့မာတာဟာပဲရစ်မှာကျင်းပမဲ့2024အိုလံပစ်ပြိုင်ပွဲမှာလည်းဘရာဇီလ်အသင်းကနေပါဝင်ပြီးတော့ကစားနိုင်ဖို့မျှော်လင့်နေပါတယ်။တကယ်လို့သူ့အနေနဲ့ဒီနှစ်ပဲရစ်အိုလံပစ်မှာဝင်ကစား권ရမယ်ဆိုရင်တော့သူဟာအိုလံပစ်ပြိုင်ပွဲကို6ချိန်ဝင်ကစား권ရမှာဖြစ်ပါတယ်။ဘရာဇီလ်အတွက်185ပွဲမှာ116ဂိုးသွင်းပြီးဂိုးအများဆုံးသွင်းထားသူဖြစ်တယ်လို့အမျိုးသမီးကမ္ဘာဖလားပြိုင်ပွဲတွေမှာလည်း18ဂိုးနဲ့ဂိုးအများဆုံးသွင်းထားသူဖြစ်ပါတယ်ခင်ဗျာ။နောက်ထပ်သတင်းတစ်ခုကတော့ဘရာဇီလ်နောက်တန်းလူဒီယာဂိုဆာမာဟာဒီနေ့ဘောလုံးရာသီကိုမှ Chelsea အသင်းကနေထွက်တော့မယ်လို့တင်လာနေကကြေညာလိုက်ပါတယ်။ Chelsea အသင်းမှာ၄နှစ်ကြာကစားပြီးတဲ့နောက်အသင်းကနေထွက်တော့မယ်လို့ကြေညာလိုက်တာပါ။အသက်39နှစ်ရှိဖြစ်တဲ့တရားကိုဆော့ဝါဟာ Chelsea အတွက်152ပွဲကစားခဲ့ပြီးတော့ Chelsea နဲ့တူ Champions League ကမ္ဘာ Club Champion များဖလားဥရောပ Super ဖလားတွေကိုရခဲ့ပြီးတော့အသိမကြတဲ့ကာလတစ်ခုမှာလဲ Chelsea အသင်းကိုနောက်ထပ်ဂန္ဓာတစ်ခုနဲ့ပြန်လာနိုင်ဖို့ပြောလဲထားတယ်လို့သူကပြောလိုက်ပါတယ်ခင်ဗျာ
VOA အစီအစဉ်နဲ့ပတ်သက်ပြီးအကြံပြုလိုတဲ့ဝေဖန်လိုတဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်။ဂါဇာတောင်ပိုင်းကရာဖာမြို့ကိုအရက်သားတွေထိခိုက်မှုမရှိသေးတဲ့အစီအမံတွေမပါဘဲဣသရေလကဝင်တိုက်တာမျိုးအမေရိကန်ပြည်သူ့စုအနေနဲ့လက်ခံမှာမဟုတ်ဘူးလို့ဣသရေလကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပုတ်ထုနေ့မှာပြောဆိုလိုက်ပါတယ်။တရုတ်ကုမ္ပဏီ20ကျော်အပါအဝင်ယူကရိန်းစစ်ပွဲအတွင်းရုရှားနဲ့ဆက်ဆံနေသူတွေကိုပြစ်မှတ်ထားတဲ့အရေးယူမှု300နီးပါးအမေရိကန်ကပုတ်ထုနေ့မှာကြေညာပါတယ်။အမေရိကန်ဘဏ္ဍာရေးဌာနကအရေးယူမှု200နီးပါးလုဆောင်ခဲ့ပြီးနိုင်ငံခြားရေးဌာနက80ကျော်လုခဲ့တာပါ။အမေရိကန်ပြည်ထောင်စုရဲ့ထိတ်တန့်ခေါင်းဆောင်ယာရုတစ်ခုဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနေရာကနေမိုက်ဂျွန်ဆင်ကိုဖယ်ရှားဖို့ရှေ့သတင်းပတ်ထဲမှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။လက်ရဆုံးအမတ်မာဂျိုရီတေလာဂရင်းကမိုက်ဂျွန်ဆင်ကိုယာရုကနေဖြုတ်ချဖို့အစိုးတင်မှဖြစ်ကြောင်းဗုဒ္ဓဦးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။မြန်မာနိုင်ငံမှာအထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်ပြီးသတင်းမှားတွေမဟုတ်မမှန်လုတ်ကြံသတင်းတွေနဲ့အမိုးစကားတွေပြန့်နှံ့နေကြောင်းမြန်မာနိုင်ငံဒေကာကုလသမဂ္ဂယုံကမြေပြင်ကသတင်းအချက်အလက်တွေတင်ပြထားတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကဗုဒ္ဓဟူးနေ့မှာပြောဆိုထားပါတယ်ရှင်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုစော်မိုးကျော်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOA ကိုအပိနာစင်တဲ့အတွက် VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ။